Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ1ရက်နေ့အင်္ဂါနေ့ညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစီရှင်ကျမတင်ကြီးထိုက်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါယူကရိန်းဆိုရချမှတ်ထားတဲ့အပြစ်ရကာလကုံဆုံးပြီးမို့ခွဲထွက်ရေးသမားတွေကိုစပြီးနှိမ်နင်းနေပြီဖြစ်ပါတယ်အီဂျစ်မှာအခုထိဝန်ကြီးချုပ်အစ်ကိုမယူရချေနိုင်ကြသေးပါဘူးအမေရိကန်နေစီးပွားရေးပိတ်ဆို့အရေးယူထားတဲ့မြန်မာပါဝင်တခြားနိုင်ငံတွေနဲ့ငွေအလွှဲပြောင်းနေလုပ်ခဲ့တဲ့ BNP ဘဏ်ကသူ့မှာအပြစ်ရှိတယ်လို့ဝန်ခံပြီးဒေါ်လာ6ဘီလျံနီးပါးရောကြီးပေးဖို့သဘောတူလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိငယ
်ကောင်းပါပြီရှင်သတင်းတွေကြင်ညာပြီးမှတော့မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့88တို့ပူးပေါင်းလှုပ်ဆောင်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအခြေအနေဘယ်လိုရှိလဲဆိုတာကိုအရင်ဆုံးတင်ပြပေးမှာပါ
တော်မှကြော်ဆို၅ဆန်းလောက်တော့မှန်းထားတာပေါ့ခမန်းကြီးပြောတာပါမေ20ကုန်ကနေပြီးတော့ဂျူလိုင်စကုတ်တိတက်မှတ်ထားတာလာထိုးတဲ့လူတွေအကုန်လုံးကိုဒီကြိမ်းနဲ့ထိုးဖို့အသက်ကြီး
NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ရဲ့ပြောကြားချက်ပါရှင်နောက်ထိုင်းနိုင်ငံတွင်းကမြန်မာဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေကိုတော့အစိုးရကအပြင်ထွက်ခွင့်ပိတ်လိုက်တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်တခါကမ္ဘာဖလားပွဲကြောင့်ဘရာဇီးလ်မှာစီးပွားရေးအားကောင်းလာတဲ့ဆိုတာနဲ့အတူပြည်တွင်းစစ်ရှိန်မကင်းသေးတဲ့ယူကရိန်းမှာတော့စိတ်ဝင်စားပွဲကောင်းတဲ့ကုန်စည်ပြပွဲတစ်ခုကိုခင်းကျင်းလိုက်ပါတယ်ဒီလိုအခြေအနေတွေကိုဒီညပိုင်းမှာနားဆင်ချရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်လည်းဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်တို့ကကြီးညာပေးကြမှာပ
ါယူကရိန်းအစိုးရရဲ့တဖက်သက်အပြစ်ရထားတဲ့ကာလတက်တန်းကုံသွားတာမို့ရုရှားလုံလာတဲ့ခွဲထွက်ရေးသမားတွေကိုစစ်တပ်ကအစစ်စင်မှုအသစ်တွေစတင်နေပြီဖြစ်ပါတယ်။ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းမှာဆဲအကြတစ်ဖက်သက်အပြစ်ကရက်ဆဲထားတာကိုတက်တန်းထက်မတိုးတော့ဘူးလို့ပြောကြားလိုက်ပြီးတဘုံတွေထိန်းချုပ်ထားတဲ့နေမျိုးတွေကိုပြန်ပြီးသိမ့်ပိတ်နိုင်မှုလှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။တနင်္လာနေ့ညကတက်တန်းကုံဆုံးခဲ့တဲ့တစ်ဖက်သက်အပြစ်ရက်ဆဲမှုကခွဲထွက်ရေးသမားတွေလက်နက်ချလာအောင်အခွင့်အလမ်းပြတ်ဖန်တီးပေးခဲ့တာဖြစ်ပြီးလူငင်းချမ်းသာဝင်ကိစ္စနဲ့ဒေသန္တရရွေးကောက်ပွဲအသစ်တွေကျင်းပဖို့ကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆက်ဆက်ညှိနှိုင်းမှုတွေစတင်နေအောင်စီရင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တဘုံတွေဘက်ကလက်နက်မချခဲ့သလိုဂျုံလာဆက်ရဲ့အပြစ်ကရက်ဆဲမှုကြီးညာခဲ့ခြင်းကစပြီးတဘုံတွေဘက်ကလည်းချိုးပေါက်လှုပ်ဆောင်မှုတွေအတော်များများရှိခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ်။အခုအပြစ်ရရေးတက်တန်းထပ်မတိုးတော့တဲ့မစ္စတာပိုရိုရှန်ကိုရဲ့ဆုံးဖြတ်ချက်ကိုဒီကနေ့ကီယက်မြို့တော်မှာလူအများအပြားကထောက်ခံဆန္ဒပြခဲ့ကြပါတယ်။
အီရတ်ရဲ့ပါလီမန်အသစ်ဟာဝန်ကြီးချုပ်အသစ်မရွေးနိုင်ပဲသူတို့ရဲ့ပထမဦးဆုံးဆွေးနွေးပွဲကိုအဆုံးသတ်ခဲ့ပါတယ်။ဥပဒေပြုအမတ်တွေဧပြီလရေးကောက်ပွဲအပြီးကနေ့မှာပထမဦးဆုံးအချိန်တွေ့ဆုံခဲ့ရတာပါ။ဒါပေမဲ့အစည်းအဝေးခိတ္တရန်နာချိန်အပြီးမှာလွှတ်တော်အမတ်တော်တော်များများပြန်မလာတဲ့အတွက်ယာယီလွှတ်တော်ဥက္ကဋ္ဌမာတီအယ်ဟာဖစ်ကဆွေးနွေးပွဲကိုရန်နာလိုက်ပါတယ်။သဘောတူညီတဲ့ရနိုင်မယ်ဆိုရင်သူတို့အနေနဲ့ဒီအပတ်တွင်ဆက်ပြီးဆွေးနွေးမယ်လို့သူကပြောပါတယ်။ရွေးကောက်ပွဲအပြီးမှာလက်ရှိဝန်ကြီးချုပ်နိုယီအယ်မာလီကီဟာတတိယအကြိမ်ရွေးချယ်ခံရဖို့ရေးပန်းစားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသတော်တော်များများကိုဆူနီအစ္စလာမစ်စစ်သွေးကြွတွေကတိမ့်ပိုက်ခဲ့ပြီးနိုင်ငံကိုလည်းအကြက်အထဲကိုတွန်းဖို့ခဲ့ပါတယ်။အုပ်စုပွဲကွဲပြားမှုတွေကိုဖြေရှင်းဖို့အတွက်ရှီးယိုက်ဆူနီနဲ့ကတ်လူမျိုးစုတွေအကုန်ပါဝင်အောင်အစိုးရဖွဲ့ဖို့အီရတ်တာဝန်ရှိသူတွေကိုအနောက်နိုင်ငံကခေါင်းဆောင်တွေကတိုက်တွန်းနေတာပါ။
သတင်းသုံးပတ်နီးပါးကြာပျောက်ဆုံးနေခဲ့တဲ့အစ္စရေးဆဲကျော်သက်3ရဲ့အလောင်းတွေကိုတနင်္လာနေ့မှာရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာဒီဆဲကျော်သက်တွေကိုပြန်ပေးဆွဲခဲ့သူလို့တန်တရာရှိသူ2ဦးရဲ့အိမ်တွေကိုအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့ပါတယ်။ဟီဘရွန်မြို့မှာရှိတဲ့အမ်မာအဘူရာအိုက်ရှာရဲ့အိမ်ကိုဒီကနေ့အစ္စရေးတပ်ဖွဲ့တွေကဖောက်ခွဲဖျက်ဆီးခဲ့တဲ့ပုံရိပ်တွေကိုရုပ်မြင်သံကြားတွေမှာပြသခဲ့ပါတယ်။မောင်ဝင်းကတ်စမာရဲ့အိမ်ကိုလည်းအလားတူဝင်ရောက်စီးနှင်းခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်။သူတို့နှစ်ဦးကစစ်သွေးကြွအဖွဲ့ Hamas ကဖြစ်တယ်လို့ Israel ကဆိုပါတယ်။ Hamas အဖွဲ့ကတော့ဆယ်ကျော်သက်တွေပျောက်ဆုံးခဲ့တဲ့ကိစ္စမှာသူတို့ပါဝင်ပတ်သက်ခြင်းမရှိပါဘူးလို့ပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့သူဆိုလူတရိတ်ဆန်တွေလက်ချက်ကြောင့်တည်ဆုံးရတဲ့ဒီဆယ်ကျော်သက်တွေအတွက် Hamas အဖွဲ့အနေနဲ့အကြီးအကျယ်ပြန်လည်ပေးဆက်ရလိမ့်မယ်လို့မနေ့ကပြောကြားခဲ့တာပါ။အသက်19နှစ်နဲ့16နှစ်အရွယ်ဆဲကျော်သက်2ဦးရဲ့အလောင်းတွေကိုဂျွန်လ7ရက်နေ့ကသူတို့တွေကျောင်းကနေအင်္ဂိုပြန်ကားတိုင်းပျောက်ဆုံးခဲ့တဲ့နေရာနားကဟဲဦးရွာနားမှာတွေ့ခဲ့ရတာပါဒီလောင်းတွေကိုကွင်းမြင်တစ်ခုမှာကြောက်တုံးကြောက်ခွက်တွေအပေါ်ကဖုံးထားတာကိုရှာဖွေတွေ့ရှိခဲ့တာလို့ Israel စစ်ဘက်ပြောခွင့်ရကပြောခဲ့ပါတယ်
ကနေ့ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားရှုံးထွက်ပွဲနှစ်ပွဲအပြီးမှာ quarter final အတွက်အသင်း၈သင်းပဲကြံခဲ့မှာဖြစ်ပါတယ်။ South Paulo မှာကျင်းပမယ့်ပွဲမှာရှုံးပွဲမရှိသေးတဲ့ Argentina နဲ့ Switzerland အသင်းတို့ကစားကြမှာဖြစ်ပါတယ်။ Savildo မှာ American နဲ့အုပ်စုပွဲစဉ်တွေတုန်းကပွဲပြီးကန်ဒီမိနစ်20မှာကတ်ပြီးဂိုးသွင်းခဲ့တဲ့ Belgian အသင်းတို့ကစားကြမှာဖြစ်ပါတယ်။ American အသင်းနေနဲ့အားတက်ဖွဲ့တစ်ခုကတော့အဖွင့်ကစားပွဲမှာဒဏ်ရာရခဲ့တဲ့ကျယ်ပွင့်ရှေ့တန်းလူ Josie Aldridge ကကနေ့မှာစစ်စစ်ချက်အောင်မြင်ပြီးဝင်ကစားနိုင်မှာဖြစ်ပါတယ်။မနေ့ကပွဲစဉ်တွေအပြီးဂျာမနီနဲ့ပြင်သစ်ကတော့ quarter final ကိုတက်သွားပြီးဖြစ်ပါတယ
်။ View American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိ line meter 24 kHz 1.1139 line meter 25 kHz 1.965 line meter 32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ BNP ဘဏ်ဟာ American ဆူကအရေးယူတန်းကပ်ထားတဲ့မြန်မာပါဝင် Iran, Sudan နဲ့ Cuba နိုင်ငံတွေနဲ့ငွေကြေးဆက်နွှဲမှုတွေလှုပ်ဆောင်ခဲ့တယ်လို့ဝန်ခံလိုက်ပြီး American တရားရုံးကိုဒဏ်ငွေဒေါ်လာသန်းပေါင်း 8,900 ကျော်ပေးလျော်ဖို့သဘောတူလိုက်ပါတယ်။ပြင်သစ်ဘဏ်တစ်ခုဖြစ်တဲ့ BNP ဘဏ်ကိုတရားဆက်ဆိုထားတဲ့ရာဇဝတ်မှုကင်းဆိုင်ရာအချက်အလက်တွေကိုတနင်္လာနေ့က American တရားရေးဌာနကခရိုင်တရားရုံးမှာတင်သွင်းခဲ့တယ်လို့ American Shinney Jok Eric Holder ကပြောပါတယ
် BNP engaged in a complex and pervasive scheme to illegally move billions through the United States
BNP American ပြည်တော်စုရဲ့ငွေကြေးလက်ပတ်တဲ့စနစ်ကိုအသုံးချပြီးရှုပ်ထွေးတဲ့လှုပ်ဆောင်မှုတွေနဲ့တရားမဝင်ငွေဒေါ်လာဘီလီယံနဲ့ချိန်ပြီးလွှဲပြောင်းမှုတွေလှုပ်ဆောင်ခဲ့ပါတယ်ဒါ American ပြည်တော်စုရဲ့ဥပဒေကိုချိုးဖောက်တာပါဒီ sanction တွေကအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့ချမှတ်ထားတာမို့ဒါကိုပြက်ပြက်သားသားအရေးယူရမှာဖြစ်ပါတယ်လို့ပြောထားတာပါ BNP ဘဏ်ဟာ2004ခုနှစ်ကနေ2012ခုနှစ်အတွင်းမြန်မာနဲ့ Cuba နိုင်ငံတွေနဲ့ငွေကြေးဆက်နွှဲမှုတွေလုပ်ပြီးဒေါ်လာထောင်ပေါင်းများစွာကိုလျှို့ဝှက်လွှဲပြောင်းမှုတွေလှုပ်ဆောင်ခဲ့တာမို့ American ရဲ့တရားဥပဒေကိုချိုးဖောက်ခဲ့တယ်လို့တရားရေးဌာနကပြောပါတယ်ဒါဟာစီးပွားရေးအရေးယူတန်ခတ်မှုတွေထဲမှာဘဏ်တစ်ခုပါဝင်ပတ်သက်နေတဲ့အကြီးဆုံးရာဇဝတ်ပြစ်မှုတစ်ခုဖြစ်ပြီးဒဏ်ငွေအများဆုံးဆောင်ရတဲ့အမှုတစ်ခုဖြစ်တယ်လို့ BNP ဘဏ်ဟာစီးပွားရေးပိတ်ဆို့အရေးယူမှုနဲ့ဆက်နွယ်ပြီးပထမဆုံးပြစ်ဒဏ်ခံရတဲ့ဘဏ်တစ်ခုလည်းဖြစ်ပါတယ်
ဒုတိယကမ္ဘာစစ်ပြီးမှချမှတ်ထားတဲ့ငြိမ်းချမ်းရေးသမားလမ်းစဉ်ကနေစွန့်ခွာတဲ့သမိုင်းဝင်လုပ်ရဲတစ်ခုအနေနဲ့ဂျပန်စစ်တပ်ကိုကန့်သက်ထားတာတွေဖြေလျှော့လိုက်ပါပြီစစ်ပွဲကိုလုံးဝစွန့်လွတ်ထားပြီးအမေရိကန်ဆွဲပေးထားတဲ့ဂျပန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ကိုကိုအတိတ်ပဲပြန်လည်ဖွင့်ဆိုဖို့အစိုးရအဖွဲ့ကခင်းနေမှာတရားဝင်အသိအမှတ်ပြုလိုက်ပါပြီအခုအတိတ်ပဲဖွင့်ဆိုချက်အသစ်မှာဂျပန်စစ်တပ်အနေနဲ့အစုအဖွဲ့အတွက်ကာကွယ်ခွင့်ရသွားပါပြီအခုလိုပြောင်းလဲလိုက်တဲ့အတွက်ဂျပန်နဲ့ရင်းနှီးတဲ့နိုင်ငံတွေအတိုက်ခံရရင်ဂျပန်အနေနဲ့ကူညီကာကွယ်ခွင့်ရှိသွားပါပြီနောက်ပြီးအဲ့ဒီအပြောင်းလဲကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းတွေမှာပုံမပါဝင်နိုင်တော့မှာဖြစ်ပါတယ်အဲ့ဒီလောက်ရက်ကိုစန့်ချင်တဲ့လူထောင်ပေါင်းများစွာဟာဝင်ကြီးချုပ်ရှင်ဇိုအာဘေရဲ့ရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။ဝင်ကြီးချုပ်ရှင်ဇိုအာဘေကတော့ဒီလောက်ရက်ဟာကိုဗတာကိုကာကွယ်တဲ့လောက်ရက်ဖြစ်ပြီးအခုလိုပုံပြီးကောင်းကောင်းမွန်မွန်ပြင်ဆင်ထားတဲ့အတွက်ဂျပန်နဲ့စစ်တိုက်ချင်တဲ့သူတွေကိုတားဆီးပီးသားဖြစ်မယ်လို့ပြောသွားပါတယ်။
မြောက်ကိုရီးယားဘက်ကမကြသေးခင်ကမှတာတိုပြည့်ဒုံးကျည်တွေပြစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်အပြန်အလှန်ဒေါသတကြီးပြောဆိုနေကြချိန်မှာပဲဂျပန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပြောဆိုမှုတွေကိုအင်္ဂါနေ့မှာစတင်လိုက်ပါပြီ။1980နဲ့80နှစ်တွေအတွင်းကဂျပန်နိုင်ငံသားတွေကိုမြောက်ကိုရီးယားကဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့အတွက်တရုတ်နိုင်ငံဘေကျင်းကမြောက်ကိုရီးယားတန်ရုံမှာစတင်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့ကတာတိုပြည့်စကတ်ဒုံးကျည်နှစ်ဆင်းစမ်းသပ်ပြစ်လုခဲ့တာမို့ဒီညှိနှိုင်းမှုတွေကိုအကျိုးသက်ရောက်မှာစိုးရိမ်နေကြတာပါဆွေးနွေးပွဲအစမှာပဲဂျပန်ဘက်ကဥဆောင်ညှိနှိုင်းမှုဖြစ်တဲ့ယူနီချီအီဟာရာကမြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်မှုဟာကုလသမဂ္ဂအရေးယူဒဏ်ခတ်မှုကိုချိုးဖောက်တာမို့ဂျပန်အစိုးရဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ဆိုပါတယ်ဒါအပြင်ဒါဟာဂျပန်နဲ့မြောက်ကိုရီးယားတို့ပူးတွဲကြေညာချက်ကိုဆန့်ကျင်လိုက်တယ်လို့ရုရှားမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာပူးတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုပါဆန့်ကျင်နေတာမို့အတော့ကိုစိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်မြောက်ကိုရီးယားရဲ့ဥဆောင်ညှိနှိုင်းမှုဖြစ်တဲ့ဆုံအင်ဟိုးကတော့အခုစမ်းသပ်မှုဟာငြင်းငြင်းချမ်းချမ်းလှုပ်ဆောင်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကမေးခွန်းထုတ်ရှာဖြစ်နေတဲ့ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုအတိအမှန်မပြုတာအတွက်ဒါဟာတရားဝင်လှုပ်ဆောင်မှုပါလို့ခြေပပါတယ်ဒီဆွေးနွေးပွဲကနေဖမ်းဆီးခေါ်ဆောင်လာခံခဲ့ရတဲ့ဂျပန်နိုင်ငံသားတွေရေးဆွေးနွေးမှုမှာတိုးတက်မှုရှိမရှိတော့မသိရသေးပါဘူးဒါပေမဲ့ဂျပန်ရဲ့အရေးယူဒဏ်ခတ်မှုတွေဖြေလျှော့ပေးစီဖို့အတွက်ဒီဖမ်းခံရသူတွေအရေးစုံစမ်းစစ်ဆေးခွင့်ပေးဖို့မြောက်ကိုရီးယားကသဘောတူညီခဲ့တာမို့ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားဘက်ကခွင့်ပြုချက်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတင်ပြမယ်လို့ညွှန်းလင်းနေကြတာပါ
။ဟောင်ကောင်ကျွန်းတရုတ်ပြည်မှကြီးနဲ့ပြန်လည်ပေါင်းစည်းခဲ့တဲ့18နှစ်ပြည့်အထိမ်းအမှတ်အလန်တင်အခမ်းအနားကိုဒီကနေ့မှကျင်းပခဲ့ပါဗါတယ်။ Golden Bonini
ပိုဟီနီးယားရင်ပြင်မှာကျင်းပတဲ့ဒီအခမ်းအနားကိုဟောင်ကောင်အထူးအုပ်ချုပ်ရေးနယ်မြေအကြီးအကဲ CY လူရန်နဲ့အထူးအစိုးရအရာရှိတွေအပါအဝင်လူ 2,500 လောက်တက်ရောက်ခဲ့ကြတာပါတရုတ်ပြည်မှာကြီးနဲ့တပေါင်းတစည်းတဲ့ရှိတဲ့အတွက်ရောဟောင်ကောင်ရဲ့ကိုပိုင်စနစ်နဲ့ရောပေါင်းပြီးနှစ်စနစ်နှစ်ခုကိုတပြိုင်တည်းရရှိတဲ့အကျိုးကျေးဇူးတွေကဟောင်ကောင်ပြည်သူတွေခံစားရတာဖြစ်တယ်လို့မစ္စတာလူယန်ကပြောပါတယ်။ဟောင်ကောင်ရဲ့စီးပွားရေးတိုးတက်အောင်မြင်မှုတွေကိုဟောင်ကောင်ပြည်သူတွေမျက်နှာထားဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။ဒီကနေ့အခမ်းအနားတွေမှာတော့တရုတ်နဲ့ဟောင်ကောင်အလံတွေကိုရဟတ်ရင်နှစ်စီးနဲ့တည်ဆောင်လာပြီးဗစ်တိုးရီးယားစေကန်အထက်မှာပြန်ဝဲခဲ့တယ်လို့မိသက်တင်မောကနေဝင်းဟင်အထက်32ပေအမြင့်အထိရေပန်းတွေလှုပ်ပြီးတော့လဲဆင်းနေခွဲပါတယ်တစ်ချိန်တည်းမှာပဲဟောင်ကောင်ပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုတိုက်ရိုက်ကိုပိုင်ရွေးချယ်권ပြုဖို့တရုတ်ပြည်မှကြီးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဒီကနေ့ဟောင်ကောင်မှာဖြစ်ပွားခဲ့ပါတယ
်ထိုင်းနိုင်ငံမှာလွန်ခဲ့တဲ့တလခွဲကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအင်းနီချင်းကမ်ဘောဒီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးစားတဲ့အနေနဲ့ယာယီနိုင်ငံခြားရေးဝန်ကြီးစီယဆက်ဖူကေဖူဝမ်ကက်ကောင်ဟာကမ်ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဟွန်လန်းဟောင်နဲ့ဒီကနေ့ကမ်ဘောဒီးယားနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။တိတ်မကြခင်ကကမ်ဘောဒီးယားတရားမဝင်အလို့သမားထောင်းနဲ့ချီးပြီးထိုင်းနိုင်ငံတဲကနေထွက်ခွာတဲ့ကိစ္စကိုသူတို့နှစ်ဦးအဓိကထားပြီးဆွေးနွေးကြတာဖြစ်ပါတယ်။တရားဝင်ဆာရက်ဆာရန်မရှိတဲ့ကမ်ဘောဒီးယားအလို့သမားတွေထိုင်းနိုင်ငံတဲကနေပြန်လာတဲ့ကိစ္စဟာသူတို့အနေနဲ့တရားဝင်ပြန်လည်လုတ်ကင်နိုင်မှုတိုင်းပြည်ကိုပြန်လာပြီးတရားဝင်ဆာရက်ဆာရန်လာလုတ်တာလို့ကမ်ဘောဒီးယားဘက်ကနားလည်ထားကြောင်းမစ္စတာဟွန်လန်းကပြောပါတယ်။အာဏာသိမ်းထိုင်းစစ်တပ်ကတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနှိမ်နင်းမယ်ဆိုတဲ့ကောလာဟလသတင်းတွေပြန့်နှံ့ခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့လတည်းကကမ်ဘောဒီးယားရွှေ့ပြောင်းအလုပ်သမားနှစ်သိန်းလောက်ဟာထိုင်းနိုင်ငံကနေထွက်ခွာကြတာဖြစ်ပါတယ်။ဒီလိုပြန်လာကြတဲ့အလုပ်သမားတွေထိုင်းနိုင်ငံကိုပြန်သွားနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းကမ်ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဟွန်နန်းဟောင်ကပြောကြားခဲ့ပါတယ
်။ထိတန်းရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်းတို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmi.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးတိုင်းနယ်ပြည်နယ်အနှံ့ကောက်ခံရယူနေတဲ့လူမှုဆန္ဒပြုလက်မှတ်ပေါင်း3သန်းကျော်ရရှိသွားပြီဖြစ်ပြီးရရှိလာတဲ့လက်မှတ်တွေကိုလွှတ်တော်ကိုတင်သွင်းသွားမှာဖြစ်တယ်လို့NLD ဘက်ကပြောပါရယ်အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့ပူးပေါင်းလှုပ်ရှားနေတဲ့ပုံမှန်436ပြင်ဆင်ရေးဟောပြောလှုပ်ရှားမှုတွေမှာအာဏာပိုင်တွေဘက်ကအနှောက်အယှက်တွေလှုပ်လာတာရှိပေမဲ့ဟောပြောပွဲတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း88မျိုးဆက်တို့ကပြောပါရယ်ပုံမှန်436ပြင်ဆင်ရေးလူမှုလှုပ်ရှားမှုတွေနဲ့ဖြစ်လာနိုင်ခြေတွေအပေါ်သုံးသပ်ချက်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါရယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးမှာအဓိကအဟန့်အတားဖြစ်နေတဲ့ပုံမှန်436ပြင်ဆင်နိုင်ရေးလူမှုဆန္ဒသဘောထားလက်မှတ်တွေကောက်ယူစုဆောင်းနေတာမှာအခုဆိုရင်လှုပ်ရှားမှုတလားပြည့်တဲ့နေ့မှာလက်မှတ်ပေါင်း3သန်းနဲ့3သိန်းကျော်ရရှိသွားပြီဖြစ်တဲ့အကြောင်းဇွန်လ30ရက်နေ့မှာ NND ကကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံနဲ့အခွင့်ပြည်နယ်နဲ့တိုင်းအသီးသီးကပုံမှန်436ပြင်ဆင်နိုင်ရေးပြည်သူလူထုလက်မှတ်စုဆောင်းနေမှုတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုပြောပြပါဗ
ျ။သုံးသန်းကျော်ဆို5သန်းလောက်တော့မှန်းထားတာပေါ့။ခံမှန်းကြည့်ပြောတာပါ။မေ20ကနေပြီးတော့ဂျူလိုင်19ရက်နေ့တက်မှတ်ထားတာ။လာထိုးတဲ့လူတွေအကုန်လုံးကိုဒီကြိမ်းနဲ့ထိုးဖို့အသက်ပြေးဖို့ကိုယ့်ရဲ့လွတ်လပ်တဲ့ဆန္ဒနဲ့ကိုထိုးဖို့အဲ့ဒီဟာတွေကိုကျွန်တော်တို့ကအမြဲရှင်းပြပါတယ်။ယူလေဒီ KI တိုင်းလေးရလဲရှင်းကြတယ်ရက်ကြီးတွေရလဲရှင်းကြတယ်ပြည်သူတွေဘက်ကလည်းအားသာပေါ့သူကမသိဘူးဒီပါတီလို436ကိုပြင်စင်နေဆိုတော့သူတို့ကမေးတယ်436ကိုပြင်တာကဘယ်ပုံမှန်ကိုပဲပြင်ပြင်ကျွန်တော်တို့ကဒီ85ရာခိုင်နှုန်းကျော်ရမယ်လွတ်တော်ထဲမှာအဲ့တော့ဒီပေါ်စည်းပုံချင်းချင်းဥပဒေကဒီတမ္ပူပါကိုယ်စလဲဒီပုံမှန်ပဲမူတည်နေတဲ့ပြင်မှုဆိုတာကဘယ်ပုံမှန်ပြင်တယ်တောင်မို့ဒါကိုပြင်436ကိုအရင်ဆုံးစပြင်မှုအဓိကကြတယ်ဆိုတော့ကျွန်တော်ကရှင်းပြတာအကျွန်တော်တို့ကတော့မော်ဒီလွတ်တော်တင်ပါပါလွတ်တော်တင်မယ်ကျွန်တော်တို့ကဒါကိုစနစ်တကျတင်မယ်ဘာဖြစ်လို့လဲဆိုတော့လွတ်တော်မှာကအလုံးအများကြီးတဲ့အတိုင်းပဲလीဟလာပြည်သူအတန်လွတ်တော်အတန်ပြည်သူဆန္ဒလွတ်တော်ဆန္ဒပြည်သူတွေရဲ့လူလားကြီးရဲ့လွတ်တော်ကပေါ်ဆောင်ရဲဆိုတော့ဒီဆောင်ဖို့နဲ့အညီကျွန်တော်တို့လွတ်တော်ကြီးကဘယ်လောက်လုံနိုင်မလဲမလုံနိုင်မလဲဆိုတာအဲ့ဒီမှာကြည့်ရမှာပဲလी
ပြည်တွင်းမှာသာမကပြည်ပရောက်မြန်မာနိုင်ငံသားတွေကပါဆန္ဒပြုရေးထိုးထားတဲ့လက်မှတ်ပေါင်း3သန်းနဲ့3သိန်းကျော်ရရှိထားပါတယ်ဆိုတဲ့ NND ရဲ့ကြေညာချက်နဲ့ပတ်သက်လို့တော့ VOA ဘက်ကတိကျအတည်ပြုချက်ရရှိနိုင်ခြင်းမရှိသေးပါဘူးရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုချင်းမီစတဲ့88မျိုးဆက်ငိမ့်ညာရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းက2008အခြေခံဥပဒေပြင်ဆင်ရေးလူမှုစီယုံဟောပြောမှုတွေနဲ့လှုပ်ရှားနေချိန်မှာပဲနေမျိုးတချို့မှာတော့လူမှုဟောပြောပွဲတွေကိုအာဏာပိုင်တွေဘက်ကဟန်တားနှောက်ယှက်မှုတွေလှုပ်လာတာရှိတယ်လို့88မျိုးဆက်ငိမ့်ညာရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးကပြောပါတယ်
ရန်ကုန်မန္တလေးအစကြီးတဲ့မြို့ကြီးတွေမှာတော့တော်တော်လေးအားကောင်းပါတယ်အဲပြည်နယ်ပိုင်းတွေနယ်ဒီမှာကြတော့ဒီဒေသဆိုင်ရာတာဝန်ရှိတဲ့သူတွေကနေပြီးတော့ဒီပွဲမိန်ခွင့်ပြုမိန်နဲ့ပတ်သက်လို့ဖန်တားတာတွေရောနောက်ဤမျိုးစုံနဲ့တချို့ဟိုပုပ်ကြီးနေရာတွေကိုတော့မှပြားပေးတာမျိုးတွေလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲတော့ဟိုမြို့ကြီးတွေကသာလို့ရှိရင်တော့နယ်မြို့တွေမှာလည်းလည်းပြည်သက်ကစိုးရိမ်နေတာတွေတွေ့ရပါတယ်
ပုံမှန်59စာလုံးအပါအဝင်နိုင်ငံအတွက်အရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်လိုတယ်ဆိုရင်ပြည်ထောင်စုလွှတ်တော်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်မှသဘောတူရမှာဖြစ်လို့2008အခြေခံဥပဒေပြင်ဆင်နိုင်ရေးမှာပုံမှန်436ပြင်နိုင်ဖို့ကဘာကြောင့်အဓိကကျတယ်ဆိုတာကိုပြည်သူအများနားလည်အောင်ဟောပြောစည်းရုံးခဲ့တာတွေနဲ့ပတ်သက်လို့လည်းကိုကိုကြီးကအခုလိုပြောပြပါတယ
်အဓိကကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကစပြီးရေးဆွဲကြတဲ့ကနိုင်ငံရေးရကိုစားပြုမှုအားနည်းတယ်အထူးသဖြင့်ယူကောက်ခံရရတဲ့ကိုယ်စားလှယ်တွေနောက်ဒီတိုင်းရင်းသားခေါင်းဆောင်တွေအစရှိသဖြင့်အရေးပါတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အမြင်တွေသဘောထားတွေကိုထင်ရှားနိုင်ခြင်းမရှိဘူးပေါ့ပြီးတော့တစ်ဖက်သက်ဆွဲထားပြီးတော့ပြင်ဆင်မှုကြတော့လေနိုင်ငံသားမဲဆန္ဒရှင်အားလုံးကပြင်းပြနေဆိုရင်တောင်မှပြင်လို့မရအောင်တင်းကျပ်ထားတာဖြစ်တဲ့အတွက်ကြောင့်ဒီ436ကိုဦးစားပေးပြီးပြင်ဆင်မှုလုပ်တယ်တကယ်ကပြင်ဆင်စရာပုံမှန်တွေအများကြီးရှိတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်လင်းပြီးတော့သမရဦးသိန်းစိန်ကမေလ31ရက်နေ့ရေဒီယိုမေခွန်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုအခြေပြုတဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်မဖြစ်မနေပြုလုပ်ရမယ့်နိုင်ငံရေးဆွေးနွေးပွဲတွေကနေပေါ်ပေါက်လာတဲ့သဘောတူညီချက်တွေအပေါ်မှာမူတည်ပြီးတော့လိုအပ်သလိုပြင်ဆင်ပယ်ဖျက်ဖြည့်ဆွက်ရေးသားခြင်းတွေကိုပြုလုပ်သင့်ပါတယ်လို့ဆိုခဲ့ပါတယ်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့သမရဖြစ်တဲ့သူကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့နဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းမှုပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုဒေသတွေအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးမှာစစ်တပ်ဘက်ကပါဝင်နေမှုလျှော့ချပေးဖို့အတွက်လမ်းဖွင့်ပေးတဲ့လို့လည်းအမေရိကန်ပြည်ထောင်စုကယူဆပါတယ်
မဆုမွန်စုစည်းတင်ပြခဲ့တာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံတွင်ကမြန်မာဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ကနိုဘိုဒုက္ခသည်စခန်းကိုထိုင်းစစ်တပ်အပါအဝင်အာဏာပိုင်တွေကစစ်ဆေးနေကြပြီးတော့ဒုက္ခသည်တွေကိုစီးရင်ကောက်ခံတာတွေနောက်မူရစေးအပါအဝင်ဒုက္ခသည်တွေနဲ့မသက်ဆိုင်တဲ့ပစ္စည်းတွေကိုရှာဖွေဖမ်းဆီးနေတာတွေကိုတော့ဒီဇွန်လ30ရက်နေ့ကနေပြီးတော့စတင်လှုပ်ဆောင်နေပါတယ်နောက်ဒုက္ခသည်တွေကိုလည်းစခန်းအပြင်ထွက်ခွင့်ကန့်သက်ထားတယ်လို့သိရပါတယ်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒုက္ခသည်စခန်းမှာမူရစေးဝါးနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ဖြစ်ရှာဖွေတာအပြင်ဒုက္ခသည်စီရင်တွေကိုကောက်ခံမှုတွေလုပ်ခဲ့တယ်ဆိုပြီးနို့ဘိုးဒုက္ခသည်စခန်းကဒုက္ခသည်တဦးကအခုလိုပြောပြပါတယ
်သူတချို့ကဒီမူရစေးဝါးကိုဒီစစ်နေတော့ဆိုရင်သူကန့်တဲ့ပြီးဝင်လာတာရှိနေတယ်အာသူတခါတည်းပြေးလိုက်တာပေါ့ကန်တဲ့ဝင်ပြီးတော့တခါတည်းပြေးလိုက်တာဝင်ပြေးလည်းမရှိတော့ထွက်ခွင့်လည်းမရှိတော့စစ်နေပြီသူတို့ဒီတတိယထားတဲ့အိမ်တွေတချို့အိမ်ကဒီရောင်းတာရှိလို့ပါလို့ကြားထားတဲ့အိမ်တွေပေါ့သူကဝင်ပြီးတော့စစ်တာမနက်ဒီမနက်ပေါ့ဒီနေ့မနက်ပိုင်းတတိယထားတဲ့ဟာဒီပေါ့ဒီနေ့နဲ့ဒါမဲ့ကြားတော့ဒီညနေနဲ့ဝင်စစ်မယ်လို့ပဲပြောတာပေါ့
ဟုတ်
ကဲ့ဒီမှာပြောပြီးတော့ပေါ့အဲ့လိုမျိုးမနေ့ပိုင်းတယ်တော့ဝင်ပြီးတော့အာခွင့်တောင်းပြီးတော့ဝင်စစ်တာပေါ့ဒီရင်ကြောက်တာတော့စစ်တာမကောက်ဒီထဲကမြဲတာဝန်ခံတယ်ပေါ့
ဟုတ်
ပေါ့ဒီပေါ့ဘယ်လိုလဲဆိုရင်ဒီဝင်ထမ်းတယ်ပေါ့ဒီကန်တာရှိတဲ့ဝင်ထမ်းတယ်အားလုံးပဲစီရင်ယူကြောက်ယူထားတာ
ဟုတ်
နောက်တစ်ပတ်မှစစ်တာတွေဝင်စစ်တယ်ပြောဟုတ်ပါတမဲပြန်ပို့မဲ့ကိစ္စတော့အစတော့ပြောတာပေါ့အခုကဒီလိုတော့ဘာမှမပြောတော့ပြန်ပို့မယ်ဆိုတာ
လက်ရှိအခြေအနေအထိစစ်ဆေးနေစေဖြစ်တယ်လို့ဒုက္ခသည်စခန်းမှာရှိနေတဲ့သူတွေအနေနဲ့ဒုက္ခသည်စခန်းမှာပဲနေထိုင်ရမှာဖြစ်ကြောင်းအသိပေးကြေညာထားပြီးနေရည်ရင်းကိုပြန်ပို့မဲ့ကိစ္စများကိုတော့ဆွေးနွေးခြင်းမရှိပေမဲ့ဒုက္ခသည်တွေကတော့နေရည်ရင်းကိုပြန်ပို့မှာကိုလည်းစိုးရိမ်မှုတွေရှိနေတယ်ဆိုပြီးဒုက္ခသည်တဦးကဆိုပါတယ်အ
ခုလောလောဆယ်ဒုက္ခသည်စခန်းမှာရှိတဲ့လူကဒုက္ခသည်စခန်းမှာပဲနေရမယ်အဲနောက်တစ်ခုကဒုက္ခသည်စခန်းမှာ
သိမ်းမရှိရလို့ပဲဒုက္ခသစ္စာမှာနေလို့မရဘူးဆိုတော့အဓိကအဲ့ဒါလည်းပါတယ်အချက်တည်းပါဒီမှာကတော့နော်ပန်းထဲမှာကျတော့အများကြီးကိလေသာရှိတာကဟောလာဟလာပေါ့နော်ဟိုတိတိကျကျတရားဝင်ထုတ်ပြန်တဲ့တင်းမဟုတ်ခဲနဲ့ကိုလူတွေကအဲနည်းနည်းပါးပါးကြားမိတာနဲ့သူတို့အထင်နဲ့ရောပြီးပြောတဲ့ခါကျတော့ကန်းထဲမှာတော့ဒီကိစ္စကြီးကတော်တော်ကိုရုပ်ရုပ်တက်ဖြစ်နေတာ
ဂျွန်လ30ရက်နေ့ကတော့ဒုက္ခသည်စခန်းတွင်းမှာအလဲဗီဇာကြောင်းတက်တဲ့ဗီဇာနဲ့နေထိုင်နေတဲ့နိုင်ငံခြားသားတချို့ကိုနေထိုင်ခွင့်မပြုနိုင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါရယ်ပြီးခဲ့တဲ့လတုန်းကတော့ဒုက္ခသည်စခန်း9ခုကတာဝန်ခံတွေကိုစစ်တပ်ကဖိတ်ကြားပြီးထိုင်းနိုင်ငံတွင်းမှာ10စုနဲ့2ခုကျော်အခြေချနေထိုင်နေတဲ့ဒုက္ခသည်အရေးနဲ့ပတ်သက်လို့နေရရင်းကိုပြန်လို့ရမရအခြေအနေတွေကိုလုံခြုံရေးကောင်စီကတာဝန်ရှိသူတွေဒေသဆိုင်ရာအာဏာပိုင်တွေ UNHCR အပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့မဲဆောက်မြို့မှာ3ရက်ကြာဆွေးနွေးဖလှယ်ပွဲလုပ်ခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးကုလသမဂ္ဂရဲ့တရားဝင်စည်းရုံးအရဒုက္ခသည်တသိန်း 2,000 ကျော်ရှိနေပါတယ်။ဒါပေမဲ့လည်းနောက်ထပ်ရောက်ရှိလာတဲ့ဒုက္ခသည်တွေနဲ့ဆိုလူရေကဒီတမကပိုရှိနေတာပါ။တရင်သားလက်နက်ကင်တွေနဲ့မြန်မာအစိုးရတို့အပြစ်ခတ်ရဆဲရလက်မှတ်ရေးထိုးမှုတွေလုပ်ခဲ့ပေမဲ့တိုက်ပွဲတွေပြန်ဖြစ်နေတာတွေပဋိပက္ခတွေရှိနေသေးတဲ့အတွက်ပြည်ရင်းမှာလည်းဒုက္ခသည်ဥယျာဉ်ကတိုးနေတာပါ။နော်ဝေးနိုင်ငံအခြေစိုက်ဒုက္ခသည်များကောင်စီရဲ့အစိုးရခန်းစာမှာတော့2013ခုနှစ်အကုန်ပိုင်းမှာပြည်ရင်းဒုက္ခသည်6,400ကျော်ရှိတယ်ဆိုပြီးပြောဆိုထားပါတယ်။မတည်ငြိမ်တဲ့အခြေအနေအောက်မှာကရင်ပြည်နယ်တွင်းကဒုက္ခသည်တွေကလည်းနေရရင်ပြန်ပို့မဲ့ကိစ္စကိုစိုးရိမ်ပူပန်နေကြတာပါ။ဂျွန်လအတွင်းမဲဆောက်မြို့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာတော့ထိုင်းနိုင်ငံဘက်ကနေရရင်ကိုအတင်းအကျပ်ပြန်ပို့မယ်ဆိုတဲ့သဘောထားတွေမထုတ်ပြန်သေးသလိုထိုင်းစစ်တပ်ကနိုဘိုဒုက္ခသည်စခန်းကိုလူရည်စစ်ဆေးချိန်မှာလည်းနေရရင်ကိုပြန်ပို့မယ်ဆိုတဲ့သဘောထားတွေပြောဆိုခြင်းမရှိဘူးလို့သိရပါတယ်ရှင်။
မအီအီမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပေးပါမယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကမ္ဘာတဝန်းကပြိုင်သက်တွေအားဖြင့်နေချိန်မှာပဲအင်းရှင်ဖြစ်လက်ခံကျင်းပနေတဲ့ဘရာဇီးနိုင်ငံကတော့ကစားပွဲတွေကြောင့်တိုင်းပြည်စည်းဝါးရေးအားကောင်းလာတော့မယ်လို့မျှော်လင့်နေကြပါတယ်။ကမ္ဘာတဝန်းကအာရုံစိုက်ခံရတဲ့ပွဲလမ်းတစ်ခုဖြစ်ပေမဲ့လည်းတိုင်းပြည်စည်းဝါးရေးကိုအရှင်ဟုန်ကောင်းလာတဲ့အထိဖြစ်နိုင်ပါမလားဆိုတာကိုတော့စမ်းစစ်သူတွေကမေးခွန်းထုတ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက် Scott Bob ဘရာဇီးနိုင်ငံ Rio de Janeiro မြို့ကနေသတင်းပေးပို့လာတာကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်
။ဒီနေ့ကမ္ဘာဖလားပြိုင်ပွဲကနေဘရာဇီးနိုင်ငံအတွက်အမေရိကန်ဒေါ်လာ15ဘီလီယံနဲ့အလုတ်ကန်တွေဖန်တီးပေးနိုင်ခဲ့တယ်လို့ခီးသွွားလုပ်ငန်းဘုတ်ဖွဲ့ရဲ့အကြီးအကဲ Vicente Nito ကမကြာသေးခင်ကပဲပြောပါတယ်။
E em relação ao legado humano, números que são extraordinários.
Lure အတွက်အမွေအနှစ်အဖြစ်ကတော့ကိန်းကနန်းတွေဟာအမကန်းလောက်ဆရာပါပဲ။ဒီပွဲကြီးကနေအလုတ်ကင်တသန်းဖန်နီးပေးခဲ့တယ်လို့ဒါဟာဘရာဇီးမှာဒီနှစ်ထဲမှာဖန်နီးပေးနိုင်ခဲ့တဲ့အလုတ်ကင်စုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိပါတယ်
။အစိုးရကတော့အားကစားရုံနဲ့အခြေခံအဆောက်အုံတွေအတွက်ဒေါ်လာ17ဘီလီယံနဲ့လွန်ကျွန်ရေးအတွက်2ဘီလီယံအကုန်ကြားခံသုံးစွဲထားတာပါ။Rio de Janeiro မြို့မှာ2016ခုနှစ်ကျင်းပမဲ့ Olympic အားကစားပွဲတော်အတွက်လည်းနောက်ထပ်ဘီလီယံနဲ့ချီသုံးဆွဲလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းဒီလိုအေယာမအခမ်းအနားတွေနဲ့ပတ်သက်လို့စမ်းစစ်လေ့လာနေသူတူဖြစ်တဲ့ Rio de Janeiro မြို့ Fluminense Federated ကသူကမြို့ပြနဲ့ဘီသူကပညာပါမောက်ခ Chris Gaffney ကတော့အာဏာပိုင်တွေပြောနေတဲ့ကိန်းဂဏန်းတွေဟာချက်ကားလွန်းတယ်လို့မြင်ပါတယ်။
I don't think that they've invested enough money to create those kind of permanent jobs. I mean, this, in the scale of the Brazilian economy, we're not looking at actually that much money being invested.
ပုံမှန်လောက်ကန်တွေရနေအောင်ငွေကြေးလုံလောက်ရင်းနှီးမြှုပ်နှံထားတယ်လို့ကျွန်တော်ကတော့မထင်ပါဘူး။ Brazil ရဲ့စီးပွားရေးပမာဏအရဒီလောက်ငွေကြေးရင်းနှီးမြှုပ်နှံတာမျိုးလည်းမတွေ့ပါဘူး။ဒေါ်လာ1 trillion လောက်ရှိတဲ့စီးပွားရေးမှာရင်းနှီးမြှုပ်နှံမှုက billion 30ပဲရှိပါတယ်။
အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်စီးပွားရေးပညာဌာနကကျွမ်းကျင်သူ Lisa Delphi Neoti ကတော့ဒီလိုပွဲလမ်းမျိုးတွေကနေအကျိုးမြတ်အထက်လျောက်သာရနိုင်တယ်လို့သုံးသပ်ပါတယ
် There's a lot of transfer of knowledge so people are learning more about hospitality
အသိပညာလက်ဆင့်ကမ်းနာတွေတော့အများကြီးရှိပါတယ်အဲ့ခံကြိုးစိုးရင်းနဲ့ပတ်သက်လို့လူတွေပို့ပြီးတော့မှပညာရလာပါတယ်နီးပညာသုံးစွဲတက်လာအောင်လေ့ကျင့်သင်ကြားပေးနေတဲ့ရုပ်တံလွှင့်လုပ်ငန်းတွေလည်းရှိလာပါတယ်မီဒီယာခန္ဓာအဲ့ခံကြိုးစိုးရေးလက်လီလုပ်ငန်းနဲ့ဈေးရောက်တာကအစားလိုင်စင်ချပေးတာတွေမှာလည်းဒီလိုပဲရှိမယ်ထင်ပါတယ်
။မြို့ပြနဲ့ပြည်သူ့ကပညာပါမောက်ခ Chris Gaffney ကတော့အစိုးရကတုံးတဲ့ငွေတွေကနေလက်တွေ့အကျိုးခံစားရတဲ့ဘရာဇီးနိုင်ငံသားတွေကတော့အနည်းချင်းလောက်ပဲရှိမယ်လို့ဆိုပါတယ်
။ The World Cup and Olympics are part of an extractive business model that moves around the world very freely.
ကမ္ဘာဖလားနဲ့အိုလံပစ်ပွဲတွေဟာရင်းမြစ်ထုတ်လုပ်တဲ့စီးပွားရေးပုံစံတွေကတခုပါ။ ကဘာနဲ့လွတ်လွတ်လပ်လပ်ဖြန့်ကျက်ပြီးဒေသခံနိုင်ငံရေးသမားတွေကြိုးစည်းပွားနဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်စီးပွားရေးလောကကရေပေါ်စီတွေအသုံးချနေကြတဲ့စီးပွားရေးပုံစံမှာ
ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကလီဆာတက်ပီနီယာရိုတီကတော့ဒီအမြင်ကိုလက်မခံပါဘူ
း Yes there's been a lot of money spent here but we have to realize thatthe infrastructure that they built up around the World Cup
ငွေတွေအမြောက်အများအကုန်ခံသုံးဆွဲတယ်ဆိုတာဟုတ်ပါလေဒါပေမဲ့လည်းကမ္ဘာဖလားအတွက်တည်ဆောက်ခဲ့တဲ့အခြေခံအဆောက်အအုံတွေဟာတိုင်းပြည်မှာရေရှည်တည်မြဲသွားမယ့်အရာမျိုးတွေပ
ါကျွမ်းကျင်သူတချို့ကတော့ဘရာဇီးစီးပွားရေးအတွက်ကမ္ဘာဖလားဝဲကအထောက်အကူဖြစ်စေနိုင်ပေမဲ့ငွေကြေးဖောင်းပွားမှုနဲ့အစိုးရအတွက်ကျွမ်းမြည်ပုံများလာနိုင်တယ်လို့လည်းသတိပေးနေကြတာပါမကြာသေးခင်တုန်းကပြုတ်လုခဲ့တဲ့လူလူသဘောထားစစ်တမ်းတစ်ခုမှာတော့ကမ္ဘာဖလားလက်ခံကျင်းပတာကောင်းတယ်လို့မြင်တဲ့လူထက်ဝက်တောင်မပြေခဲ့ပါဘူးကမ္ဘာဖလားဝဲကိုကန့်ကွက်ဆန္ဒပြဝဲတွေလည်းအစိုးရအိမ်မှာပေါ်ပေါက်ခဲ့ပေမဲ့ပွဲစဉ်တွေစတင်ချိန်မှာတော့အရှိန်လျော့ကျခဲ့တာပါဘလို့ပဲဖြစ်ဖြစ်ဘရာဇီးနိုင်ငံသားတွေကြားမှာတော့ကမ္ဘာဖလားဝဲတွေလက်ခံကျင်းပနိုင်တာကမ္ဘာတဝန်းကခီးသွားပေါင်း6သိန်းလောက်ကိုဆွဲဆောင်နိုင်ခဲ့တာတွေအတွက်ဂုဏ်ယူနေကြတယ်လို့ကမ္ဘာလက်တွေအင်ပြန်ရတဲ့အချိန်မှာလည်းဘရာဇီးနိုင်ငံရဲ့ကောင်းသတင်းတွေကိုလက်ဆင့်ကမ်းနိုင်ကြလိမ့်မယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွေဦးစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ပြည်တွင်းဆက်ချိန်မအေးသေးတဲ့ယူကရိန်းကစီးပွားရေးဥမော့လာစေဖို့ဆောင်ရွက်ချက်တွေကိုတင်ပြပေးပါအောင်မယ်ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးပြီးသိမ်မကြခဲ့မှာပဲယူကရိန်းလုပ်ငန်းရှင်တွေကကုန်စည်ပြပွဲတစ်ခုကိုကျင်းပခဲ့ပါတယ်ဥရောပသမဂ္ဂနိုင်ငံတွေကိုယူကရိန်းထုတ်ကုန်ပစ္စည်းတွေပို့ပြီးတင်ပို့နိုင်တော့မယ်လို့လည်းသူတို့ကမျှော်လင့်နေကြတာပါကီယက်မြို့တော်မှာကျင်းပတဲ့ကုန်စည်ပြပွဲကနေVOA သတင်းတော် Anita Powell သတင်းပေးပို့ထားတာကိုတော့ဦးတန်းလွင်ထွန်းကပြောပြပေးမှာဖြစ်ပါတယ်ရှင
်။ယူကရိန်းထုတ်ကုန်ပစ္စည်းတွေဥရောပဈေးဝက်ကိုပိုပြီးတင်ပို့နိုင်ဖို့ဆရာထက်သန်နေကြပါတယ်လို့ယူကရိန်းလုပ်ငန်းရှင်တွေကပြောပါတယ်။ယူကရိန်းမှာကဥရောပသမဂ္ဂနိုင်ငံတွေရဲ့စာရင်လိုအားကသက်သာပါတယ်။ဒါပေမဲ့လည်းဥရောပကိုပို့မဲ့ပစ္စည်းတွေဟာဥရောပစံချိန်မှီဖို့တော့လိုပါလိမ့်မယ်။အခုမြင်ရတဲ့စတူဒီယိုအတန်းချက်ဆက်လို့ယူကရိန်းလုပ်ပစ္စည်းမျိုးတွေကတော့တိတ်ပြီးဈေးမချိုလာပါဘူး။တစုံကိုဒေါ်လာ650အထက်မှာရှိပါ
တယ်။ This is
some new possibility. ရှိလာနေပါပြီ။ရေးွက်အစ်စ်တွေမှာအာဂရီလိုင်စမ်းမှုတွေမရှိဘဲလောက်ကင်နှိုင်းတော့မှာပါ။အခွန်အောက်ပြဿနာတွေလည်းတိတ်ပြီးမရှိတော့ပါဘူး။ Ukraine ပြည်စီတွေကိုအများကြီးနှစ်သက်လာဖို့အတွက်ဝယ်ယူအားပေးလာကြဖို့ကျမတို့ကအမတန်လိုလားနေပါပြီ
။တချို့ Ukraine ထုတ်ကုန်ပစ္စည်းတွေကတော့ပလေးဆန်အစာတွေ၊စပ်ပြားတွေ၊အမျိုးသမီးသုံးပစ္စည်းတွေစတဲ့အခြေခံကုန်ပစ္စည်းတွေပါ။ဒီပစ္စည်းမျိုးတွေဟာလည်းဈေးကွက်အတွက်မျှော်လင့်ချက်ပါပဲ
။အစီအမံလူသုံးကုန်ပစ္စည်းတွေကိုဈေးတက်တက်တာတာနဲ့ထုတ်လာနိုင်တဲ့အတွက်ယူကရိန်းဟာဥရောပအတွက်ဒုတိယတရုတ်နိုင်ငံလိုဖြစ်လာနိုင်တဲ့အခြေအနေရှိပါတယ်
။ဈေးတက်တာတဲ့အပြင်တင်းကျပ်တဲ့ဥရောပစံချိန်စံနှုန်းတွေနဲ့အညီဖြစ်အောင်ကုန်ပစ္စည်းတွေကိုအသေးစားစီစစ်ထုတ်လုပ်နေတာလည်းဖြစ်တယ်လို့လုပ်ငန်းရှင်တွေကဆိုပါတယ်။ဥပမာအဖြစ်ယူကရိန်းနိုင်ငံကိုစားပြု Malva ပန်းပွင့်နာမည်ပေးထားတဲ့အမျိုးသမီးဓမ္မတာ3တန်ပွန်းတွေဆိုလို့ရှိရင်16ခုပါတဲ့တထုံးမှာဒေါ်လာလောက်မပေးရတာမို့ဥရောပတဲ့၄ဆလောက်ဈေးသက်ပါပါလေ။ဟာဟာ
ဒီအမျိုးသမီးဓမ္မရာသုံးပစ္စည်းတွေကိုအစင်းမြင့်ဝါခွန်းစစ်စစ်တွေနဲ့လှုပ်ထားတဲ့အပြင်ဥရောပကအလားတူပစ္စည်းတွေနဲ့ရှင်နိုင်တဲ့အရေးအသွေးလည်းရှိပါတယ်
။ Ukraine border ကအရက်ဆိုလို့ရှိရင်လည်းတိတ်ကောင်းတာမို့နိုင်ငံခြားကလူတွေကြိုက်မှာပဲလို့ရက်ဆိုင်ပိုင်ရှင်တို့ကပြောပ
ါတယ်။ဒီ
ရတဲ့နှစ်ကဥရောပသမဂ္ဂနဲ့အခုလိုကုန်သွယ်ရေးသဘောတူညီချက်လက်မှတ်မထိုးဘူးလို့ရုရှားလိုလားသူသမ္မတကညင်းပယ်ခဲ့တဲ့အတွက်ဒုရုအောင်ကြွားမှုကြီးတရက်ဖေဖော်ဝါရီလကဖြစ်ခဲ့ပြီးသမ္မတလည်းပြုတ်ကျခဲ့ရတယ်လို့နိုင်ငံအရှိတ်အချမ်းမှာလည်းရုရှားလိုလားသူတွေရဲ့သဘုံထားမှုတွေဖြစ်ခဲ့ပြီးအကြမ်းဖက်ဖျက်ဆီးမှုတွေနဲ့စီးပွားရေးလုပ်ငန်းတွေပြက်ခဲ့ရပြီးမှအခုတစ်ပတ်အတွင်းသမိုင်းဝင်ကုန်သွယ်ရေးသဘောတူညီချက်စာချုပ်ကိုပြန်ပြီးလက်မှတ်ထိုးနိုင်ခဲ့တာပါအစိုးရကအကောင်းဖြစ်တဲ့အပြင်ပြဿနာတွေပြီးသွားတော့မှာပါလို့လုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ
်အခုလိုပြဿနာတွေဖြစ်ခဲ့လို့ဥရောပကလူတွေအနေနဲ့ကျမတို့အပေါ်ပို့ပြီးတော့စာနာအားပေးလာလိမ့်မယ်လို့ယူဆရပါတယ်ကျမတို့ဘက်ကအစ်မေပစ္စည်းတွေကိုတင်သွင်းနိုင်ဖို့ကြိုးစားသွားမှာပ
ါ။ပြဿနာတွေကြားကပဲယူကရိန်းအတွက်ကောင်းမွန်တဲ့အနာဂတ်မျှော်လင့်ချက်တရက်လိုပဲယူဆရပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာနီညာချန်အတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့အင်ကာနီညာပိုင်းအစီအစဉ်တွေကို ည7:00 နာရီအထိလိုင်းနိုမီတာ24 25 32နဲ့လိုင်းနိုမီတာ51တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အင်ကာနေညာချန်တိုက်ရိုက်လီလိုင်းအစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တင်နဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးလို့ရတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တွေတောင်းလို့ရတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voenews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။မကြခင်မှာတော့အင်ကာနဲ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးတင်ပြပေးခြင်းပါတယ်ရှင်။ကိုသားညွန့်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်။
ဂျန်ဒူပလေဝိုင်းနေတဲ့အီရတ်စစ်တပ်ဟာဒီမြောက်ပိုင်းကတစ်ဂရစ်မြို့မှာရှိတဲ့ဆူနီအစွန်းရောက်တွေပေါ်မှာစစ်စင်ရင်ဆင်နွှဲနေတာပါ။အီရတ်စစ်တပ်ရဲ့စစ်စင်ရေးတွေရှေ့တိုးလာနိုင်ဖို့အတွက်ဒီဝေယူထားတဲ့ဒီရုရှားနိုင်ငံကတိုက်လေရင်တွေလည်းအခုရောက်ရှိလာပါတယ်။အမေရိကန်ပြည်ထောင်စုလုံခြုံရေးကိုချင်းချောက်နေတဲ့အီရတ်နဲ့ဆီးရီးယားမှာရှိတဲ့ဒီစစ်သွေးကြွတွေအစွန်းရောက်လာအောင်လို့အီရတ်နိုင်ငံတွင်းကဆူနီစစ်သွေးကြွဖြစ်တဲ့ Islamic State of Iraq and the Levant အဖွဲ့ရဲ့လှုပ်ရှားမှုတွေကအားပေးအထောက်အကူပြုနေတယ်လို့သမ္မတဥပမာကပြောပါတယ်။
They're gaining strength in some places. We've seen Europe.
ညာချို့မှာသူတို့အားကောင်းလာနေပါတယ်။သူတို့ကိုထောက်ခံတဲ့ဥရောပတိုက်သားဖြစ်နေသူတွေအခုဆီးရီးယားနိုင်ငံကိုသွားနေကြပါတယ်။အဲ့ဒီကနေအီရတ်ကိုလည်းသွားကောင်းသွားနိုင်ပါတယ်။စစ်ပွဲအတွေ့အကြုံတွေရလာပါမယ်။ပြီးရင်သူတို့ပြန်ကြလိမ့်မယ်။ဥရောပနိုင်ငံကလက်မှတ်တွေနဲ့ဆိုအမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ခွင့်ဗီဇာမလိုပါဘူး
။ Republican အောက်လွှတ်တော်မှ Peter King ကတော့ဒီအခြေအနေမှာလက်ဦးမှုယူဖို့လိုတယ်လို့သူကယူဆပါတယ်
။ You need to be very aggressive on this.Syria is our biggest threat.
တမရဥပမာအနေနဲ့ဒီကိစ္စအပေါ်မှာတော်လီပြင်းပြင်းထန်ထန်ဆောင်ရွက်ရပါလိမ့်မယ်။ Syria ဟာကျွန်တော်တို့အတွက်အကြီးဆုံးချင်းချောက်မှုဖြစ်နေပါတယ်။ American ကိုဗီဇာမလိုဘဲလာနိုင်တဲ့ဥရောပတိုက်သားဖြစ်နေသူထောင်ကနန်းလောက် Syria နိုင်ငံကိုသွားနေုံနဲ့မဟုတ်ပါဘူး။ American နိုင်ငံသားဖြစ်နေသူတရားတဲ့မနေ့ကလည်းအခုဆိုရင် Syria နိုင်ငံကိုရောက်နေတာပါ။သူတို့ဟာ Syria နိုင်ငံမှာစစ်တင်နာတွေယူပြီးတော့ American ပြည်ထောင်စုကိုပြန်လာတိုက်ခိုက်မှုတွေလုပ်လာနိုင်ပါတယ
်။ American ပြည်ထောင်စုကလည်းဒီအခြေအနေကိုကင်တွယ်တုံ့ပြန်ဖို့အတွက်အစဉ်သင့်ရှိတယ်လို့တမရဥပမာကတော့ပြောပါတယ်။
spending a lot of time and we
ကျွန်တော်တို့ဟာအဲ့ဒီမှာနှစ်ပေါင်းအတန်ကြာရှိခဲ့တာပါဒါကြောင့်ဒီချိန်ချောက်မှုတွေကိုတုံ့ပြန်ဖို့ထောက်လှမ်းရေးလုပ်ငန်းတွေတိုးမြှင့်လုပ်လာနိုင်ပါတယ်အဲ့ဒီမှာကျွန်တော်တို့ထောက်လှမ်းရေးလုပ်ငန်းတွေဒီထက်ကောင်းမွန်လာအောင်လုပ်ရပါမယ်အထူးတပ်ဖွဲ့တွေရဲ့အခမ်းကဏ္ဍကလည်းအရေးပါလာပါလိမ့်မယ်ကျွန်တော်တို့ကို NLP နိုင်တဲ့အဖွဲ့အစည်းတွေကိုစစ်ဆင်တိုက်ခိုက်မှုတွေလုပ်သွားရပါလိမ့်မယ
်အမေရိကန်ပြည်ထောင်စုမှာတော့အခုသတင်းပတ်ကုန်ဇူလိုင်4ရက်နေ့ဆိုလို့ရှိရင်အမေရိကန်လွတ်လပ်ရေးနေ့ကိုနိုင်ငံဟွန်ကျင်းပကြတော့မှာပါအဲ့အတွက်ဒီအမေရိကန်ပြည်တွင်းမှာတော့လုံခြုံရေးတိုးမြင့်မှုတွေလုပ်လာနေတယ်လို့လည်းမျှော်မြင်ရပါတယ်ခင
်ကိုသားညုံဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလှည့်ကိုရောက်ပါပြီကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါလေရှင်
ပရရှိမြတ်မြတ်မြန်မာနိုင်ငံရဲ့ကျန်းမာရေးလောကမှာယောဂလက္ခဏာခွဲခြမ်းစိတ်ဖြာတဲ့နေရာမှာလွဲမလာပြီးအနာတခြားဆေးတခြားဖြစ်ရလေရှိရတဲ့ကိစ္စတွေနဲ့ဒီလူနာတွေရဲ့ရတဲ့ရထိုက်တဲ့အခွင့်အရေးအခြေအနေတွေဘလောက်ရှိနေတယ်လဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်အရင်ဆုံးအနေနဲ့မြစ်တာရခိုင်ပြည်နယ်ကတော့ကျွန်တော်တို့ဆွေးနွေးပွဲမှာအချိန်ကန့်သတ်ရှိတာကြောင့်ဆွေးနွေးခြင်းတဲ့သူတွေအားလုံးတက်နိုင်သမျှပါနိုင်အောင်လို့အားလုံးအနေနဲ့လူရင်းကိုတူတူနဲ့ဆွေးနွေးပေးစေချင်ပါတယ်ပထမဆုံးအနေနဲ့ကတော့ဒီဆေးရုံဆေးကန်းတွေမှာယောဂလက္ခဏာခွဲခြားတဲ့နေရာမှာမှားယွင်းတာမျိုးတွေနောက်ဆက်တွဲကုထုံးမာတာမျိုးတွေဒါတွေကဘာတွေကိုအခြေခံပြီးတော့အဓိကဖြစ်နေရလဲဆိုတော့သိချင်ပါတယ်ပထမဆုံးအနေနဲ့ကတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အတွေ့အကြုံလည်းဖြစ်တဲ့ဒီကလေးထုခုဆရာဝန်တူလည်းဖြစ်တဲ့ဒေါက်တာဆောင်းဝင်းဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီယောဂလက္ခဏာနဲ့ပတ်သက်လို့ပေါ့နော်မှားယွင်းမှုဆိုတာကတော့နေရာတိုင်းမှာရှိနေမှာလေခင်ဗျာကျွန်တော်နိုင်ငံမှာလည်းဖြစ်တာမဟုတ်ဘူးအင်္ဂါတိုင်းမှာဖြစ်နေပေါ့နော်ဆိုတော့ကျွန်တော်ကယောဂလက္ခဏာကိုခွဲခြားလို့ရှိရင်ယောဂရာသွယ်မီးရတယ် ဆက်ဆန္ဒမှုလုပ်ပါတယ်ပြီးရင်လိုအပ်တဲ့အခွင့်ဆန္ဒမှုတွေလုပ်ထုတ်တာတွေလုပ်ပါတယ်အဲ့တော့အဲ့ဒီဆောင်ရဲ့အကြံဉာဏ်မှုနော်တက်ဆိုင်ပညာရှင်အကြံဉာဏ်မှုတွေပုံမှန်မူတည်တဲ့အချိန်ပြည့်မှုပုံမှန်လည်းမူတည်တဲ့နောက်တစ်ခုကဘာလဲဆိုတော့ရှင်ဒီပစ္စည်းပစ္စည်းဆက်ဖို့ကြံလို့ဆက်အခုလို့အတမ်းမှုစားပြီးဆက်ရည်ပြည့်စုံမှုပုံမှန်လည်းမူတည်တယ်အဲ့တော့ဒီတက်လက်တရားတော့နည်းနည်းမများဒီအိမ်မှာရှိနေတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါဆရာ။ဟိုနောက်ဒီထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးလည်းရှိနေပါတယ်။ဆရာမြင့်ဦးကကိုယ်တိုင်လည်းစီကံဖွင့်ပြီးလုပ်နေတယ်ဆိုတော့ဆရာအတွေ့အကြုံအရပြောပါအောင်ဘလို့အကြောင်းရင်းတွေကိုအဓိကခြေခံပြီးဖြစ်တာဖြစ်လေဖြစ်တာရှိလဲခင်ဗျာ။
ကျွန်တော်နိုင်ငံထူးခြားချက်ကတော့ဗျာဒီကျွန်တော်စေယုံစေကနေပေါ့နော်။သူတို့အစိုးရစေယုံနေသူတို့ကဒီ medical record စနစ်ပေါ့နော်။သူတို့ကအတန်ပေါ့နော်။နိုင်ငံတကာနဲ့မတူတာကသူတို့ကစာအုပ်ကလေးတွေနဲ့လူနာတွေကိုပေးလိုက်တယ်အဲ့ဆောင်လေးဒီမှာသူတို့လူနာတွေဖတ်လို့မရအောင်ရေးလိုက်တာတွေနော်အဲ့ဒါဟာတော့ဒီစီမတန်ဟာဒီကလာ legal document ပေါ့နော်ဒီဥပဒေအရတတိကံဝင်နေဆိုတာသူတို့မသိဘူးအဲ့တော့ခုနတည်းကမှာစာအုပ်တွေအများကြီးထားတယ်အများကြီးထားတယ်တော့တစ်ခါနောက်တစ်ခုနောက်တစ်ခါပြန်လာတဲ့ခါကျတော့သူကဒီဟာနဲ့မဖြစ်ဆက်မိဘူးတစ်ခါနောက်ဒီအဟောင်းပြန်လာလို့ရှိရင်လည်းနောက်ဆရာဝန်တယောက်ကဖတ်လို့မရတယ်လည်းရေးနေရေးတာပေါ့ဗျာဒါပြကျွန်တော်နိုင်ငံမှာအဖြစ်များနေတာပါအဲ့တော့နံပါတ်1က medical record ဆိုတာဆရာဝန်ကြီးတွေကိုနိုင်ကွာဒါဟာငါတို့ record မှာဟုတ်ကဲ့လားပေါ့နော်စနစ်ကြကြရေးဟုတ်ကဲ့လားပေါ့လူနာတွေကိုပေးလိုက်ရသလိုရှိရင် patient information ပေါ့အဲ့လူနာတွေမသိအောင်ပြန်ပြင်ရေးတာတွေလူနာတွေနားမလည်အောင်မေးတာတွေဒါပြတော့ဆရာဝန်ရဲ့ခုနကတော့ပါပုံမလဲဟိုစိတ်ပညာကိုအကြီးဆုံးတာပေါ့ဆရာဝန်နဲ့လူနာနဲ့ရှင်းလိုက်လို့ရှိရင်ဆရာကငါစိတ်ပညာတတ်တယ်ငါအကုန်တတ်တယ်မင်းတို့စိတ်ပညာငါလည်းမတတ်ဘူးအဲ့တော့ငါပြောတာနားထောင်အဲ့တော့တို့ဖောက်ခင်တဲ့ဘက်အရှင်တကင်းကတော့ကြီးလို့လာပါဒါရင်းဆောင်လေကျွန်တော်တို့ခုနစီလောက်ကမှာလူနာတွေကတို့ရဲ့ခွေတွေချိုးပြခါရတယ်တို့ဘက်ကပြန်မေးရမေးရင်လည်းဆောင်ကြီးပြန်မကြိုက်ဘူးမေးရဘူးမကြိုက်တာတွေအပြင်မေးရမှလည်းမသိဘူးအဲ့ဒါလေလူနာရဲ့ခွေကြီးတွေကိုလူနာတွေကိုမသိဘူးစီးုံစိတ်ကနေမှာလူနာရဲ့ခွေကြီးကဒါတွေရှိပါတယ်ဆိုတာကတ်ထားတာမရှိဘူးကျွန်တော်တို့ဒီစောက်လို့ရေလုံးကနေမှာကျွန်တော် 50 first ဆိုပြီးတော့ကျွန်တော်အန်ဒီရဲ့ကင်းကြီးပထမဆိုလူတိုင်းသိတယ်အဲ့မဲ့စီယုံစီကနေမှာဒူလိုဟမ်ဆိုတာတော့အရင်ဆုံးလူနာကိုမနစ်နာအောင်လုပ်ပါဘယ်ဘယ်ရောကမပြောက်သွားရင်ဒီပါပဲစီအဲ့ဒါမျိုးကိုကျွန်တော်ဘယ်စီယုံစီကမှာမှဒူလိုဟမ်ဆိုတာချစ်ဖွဲ့ထားပြီးတော့ထုတ်တာတွေမရှိဘူးဒါကတော့ပမာဒီရဲ့အားနည်းချက်ပေါ့ဗျာအဲ့ဒါဒီကြောင့်လေခုနလူနာတွေဟိုခုန medical ခုနပြောရဆရာကြီးဆောင်းတော့သားတယ်ပေါ့ကျွန်တော်တို့ဒီမလူကအပ်တဲ့နော်ဒီကျင့်ဝတ်ဆိုင်ရာချုပ်ကောင်းမှုလူနာနဲ့လာချက်တွေပေါ်တာတွေလည်းရှိပါတယ်ဆရာကြီးပြောသလို diagnosis တွေပေါ့ယောဂနာမည်တက်အားခက်တာတွေခုနပြောတဲ့ဟိုတခွဲကနေမှားရင်းတာတွေဒါတွေလည်းရှိပါတယ်ဒါကိုယ်နိုင်ငံမှာမဟုတ်ဘူးနိုင်ငံတကာမှာဖြစ်နေတာအမှန်ဒီမဲ့ကျွန်တော်တို့နိုင်ငံမှာက medical paternalism ဆိုတာဒါကဆရာဝန်ကစိတ်ပညာကိုအတက်ကျူးတယ်ဆိုတာကတော်လေးကြီးစိုးနေတယ်ဆရာဝန်ကြီးကိုနိုင်ကလည်းဒီ C medical record ကိုဒီစာအုပ်ကလေးတုပ်ထဲမှာလည်းထည့်တာကို medical record လို့ထင်ကြတာကကျွန်တော်တို့နိုင်ငံရဲ့အားနည်းချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုဒါနဲ့ဆက်ဆက်လို့ကျွန်တော်ဆွေးနွေးပွဲကို email တွေပို့ထုတ်ထားတဲ့အထက်မှာတောထရှင်တယောက်ကတော့သူ့ရဲ့ကိုရီးအတွေ့အကြုံဆိုပြီးပြောပြထားပါတယ်အချင်းယုံပြောရမယ်ဆိုတော့ဒီ1999ခုနှစ်မှာတဲ့အင်းစိန်ထောင်ထဲမှာသူတနှစ်နေခဲ့ရတုန်းကအေးပေါ်ဆေးုံတက်တဲ့အချိန်မှာစိုးစိုးဝါအတွေ့အကြုံသူကပြန်ပြောထားတာပါသူစေကန်းသွားတဲ့အချိန်မှာ HIV ဝေးနာရီလည်းတွေလည်းရှိနေတယ်ဆေးထုတ်ဖို့လိုတဲ့အချိန်မှာလည်းတစ်ခါသုံးအပ်နဲ့သုံးဖို့ဆိုပြီးပတ်စံသက်သက်ပေးရသေးတယ်ထောင်အားလွတ်လာပြီးနောက်2011ခုနှစ်မှာရင်ဘတ်အောင်လို့စေကန်းကြီးတစ်ခုကိုသွားပြတဲ့အချိန်ကျတော့လည်းဓာတ်မှန်သူ့ကိုရက်ခိုင်းတယ်တပတ်ချင်းပြီးပြန်သွားတဲ့အချိန်ကျတော့ဓာတ်မှန်ပျောက်တယ်သူများမှားယူသွားတယ်ဆိုပြီးပြန်ရက်ခိုင်းလို့စိတ်ပြက်ပြီးထပ်မရိုက်တော့ဘူးတဲ့သူ့အနေနဲ့ဆရာဝန်တွေအားလုံးကိုမဆုလိုပေမဲ့ရာခိုင်နှုန်းတော်တော်များကဒီစနစ်ဆိုးနောက်မှာပဲလိုက်နေတာမျိုးတွေနောက်ကိုမဖြစ်စေရင်တော့ပါဘူးဆိုပြီးသူကတိုက်တွန်းပြီးရေးထားပါတယ်ဆိုတော့ဆောစောကဒီဒေါက်တာဆောင်းဝင်းတို့ဟိုဒေါက်တာမြင့်ဦးတို့လည်းပြောသွားပါတယ်ဒီလိုအခြေအနေမျိုးတွေကဒီမြန်မာနိုင်ငံမှာလည်းမဟုတ်တခြားမှာလည်းရှိတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဒီဘက်ကဒီအနောက်နိုင်ငံတွေမှာရောကြုံရလေရှိလားကြုံလာရင်ရောဘလို့ကန့်တွဲဖြစ်ရှင်းလေရှိရလဲဒီကနေဒါနိုင်ငံကဒေါက်တာခင်ဆောင်းဝင်းပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဟိုခုနဆရာဦးဆောင်းဝင်းပြောသလိုပဲဒီယောဂမှားယွင်းတဲ့ကိစ္စတွေဒီအမှားလုပ်တဲ့ကိစ္စတွေကဟိုနေရာတိုင်းမှာရှိပါတယ်။ဒါကြောင့်မလို့ဟိုဗမာစကပုံကတောင်မှဒီမမှားတော့ရှိနေမတည်တော့ရှိသမားဆိုရင်စကပုံရှိခဲ့တယ်။ဒါပေမဲ့ဟိုဒီလိုမျိုးမှားတတ်တာပဲဒါကတဘာဝပဲဆိုပြီးတော့လက်ခံထားလိုက်ရင်အမှားတွေကပုံများလာမှာပေါ့နော်။ဒါဘာကြောင့်မှားလဲ။ဒီအမှားဟာနည်းနိုင်သမျှနည်းရမယ်မရှိအောင်လုပ်ရမယ်ဆိုတဲ့စိတ်ဓာတ်ကလေးရှိရင်တော့ဒီမှားရင်းမှုတွေကနည်းလာမှာပေါ့။အဲ့တော့ဒီကနေဒါနိုင်ငံနဲ့ဒီနိုင်ငံတကာမှာတော့ဒီ referral system ဆိုတာရှိတယ်အဲ့တော့ခုနဆရာမြင့်ဦးပြောသွားသလိုဒီဆရာဝန်တွေကလည်းစီမံတန်းကိုဒီစောက်ကလေးနဲ့ရေးတာမဟုတ်ဘဲနဲ့ကွန်ပျူတာထဲမှာအဲထည့်တယ်အဲတိတိကျကျဟိုအသေးစိတ်အဲထည့်ရတဲ့သဘောရှိတယ်လူနာရဲ့မှတ်တမ်းကိုအစဆုံးအဲယောဂနာမည်ကအစဒီဟိုခုနပြောတဲ့ဆရာစောဝင်းပြောတဲ့အဆင့်၃ဆင့်ယောဂရာဇဝင်ယူမယ်ပြီးတော့ခန္ဓာကိုယ်ကိုစမ်းသပ်မယ်ပြီးလို့ရှိရင်လိုအပ်တဲ့ဓာတ်ခွဲခန်းတွေအဲဓာတ်မှန်လို့သွေးစစ်တာတို့အဲဒါမျိုးတွေလုပ်မယ်အဲ့ဒီမှတ်တမ်းတွေအကုန်လုံးဒီကွန်ပျူတာsystem နဲ့မှာရှိတယ်။နောက်ပြီးတော့ဟိုလူနာကလည်းဆောင်းဝင်းတယောက်ကနေပြီးတော့နောက်တယောက်ကိုသူ့သဘောနဲ့သူပြောင်းပြီးတော့ပြခွင့်မရှိဘူး။အဲ့ဒီလိုမျိုးပြကျင်နေဆိုလို့ရှိရင်ဆောင်းဝင်းကနေပြီးတော့ဆောင်းဝင်းကိုပွင့်ပွင့်လင်းလင်းပြောပြီးတော့ကျမကတော့ဆရာနဲ့မပြတော့ဘူး။နောက်ဆောင်းဝင်းနဲ့ပြကျင်နေလို့ပြောရင်အဲ့ဒီဆရာဝန်ကလည်းသူကဆရာဝန်အချင်းချင်းထားရှိရတဲ့ဒီ ethics ပေါ့နော်ကျင့်ဝတ်ဆိုတာရှိတဲ့အတွေ့နောက်ဆရာဝန်ကိုသူကအပြည့်အဝဒီလူနာရာဇဝင်သူဘာလုပ်ထားရဲအဲဘယ်လိုကုသထားရဲဆိုတာကိုတိတိကျကျအဲမှတ်တမ်းအပြည့်စုံနဲ့လွှဲအပ်တယ်လीအဲ့လိုမျိုးလွှဲအပ်တဲ့တွေကခုနဒေါက်တာမြင့်ဦးပြောသလိုဒီမှားရွေးတဲ့ပြဿနာတွေကမရှိသလောက်အဲနေပါသွားတယ်ရှိမယ်ဒါပေမဲ့အင်မတန်ရှားပါတယ်နောက်တစ်ခုကလည်းဒီအချိန်နဲ့ပတ်သက်လို့အခုကျမကတော့ဗမာပြည်နဲ့ဝေးနေတာနှစ်ပေါင်းများစွာကြာပါပြီဒါပေမဲ့လည်းအခုလိုအင်တာနက်ခေတ် social media ခေတ်မှာတော့ကျမတတိယနေအမြဲကြားနေရတယ်အဲ့တော့ဘာလဲဆိုတော့ဆရာဝန်တွေအထူးသဖြင့်အထူးကုဆရာဝန်ကြီးတွေကတနေ့ကိုလူနာ100ကြည့်တယ်200ကြည့်တယ်ဆိုတော့ဒီမှာအဲ့ဒီဟာကိုကြားလို့ရှိရင်တခြားဆရာဝန်တွေကဟိုသူတို့တက်ကမယုံနိုင်ရှာဟာတလိုမျိုးတောင်မှဖြစ်နေတယ်လीဘာလို့ဆိုတော့ဆရာဝန်တယောက်ကတနေ့ကိုလူနာ200ကြည့်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်အဲ့တော့နောက်တစ်ခုကတော့ဘယ်လိုလဲဆိုတော့ဒီလိုမျိုးယောဂါကိုမမှားရင်းအောင်ဘယ်လိုစနစ်ရှိရလဲဆိုတော့တကယ်လို့ဆရာဝန်ကအလုံများတယ်လူနာတယောက်ကိုအများကြီးအချိန်မပေးနိုင်ဘူးဆိုလို့ရှိရင်သူတို့ကလက်ထောက်တွေနဲ့အလုံလောက်ရပါတယ်အဲ့တော့လက်ထောက်တွေဆိုတာဒီတူနာပြုဆရာဆရာဆရာမတွေရှိမယ်နောက်တစ်ခုက physician assistant လို့ခေါ်တဲ့ဒီဆရာဝန်အစ်မဟုတ်တဲ့ဆရာဝန်နီးပါးတက်ကြွတဲ့ပညာရှင်တွေရှိတယ်အဲ့တော့သူတို့တွေကနေပြီးတော့ဒီလူနာတယောက်ကိုဆရာဝန်တကယ်ဆရာဝန်ကမကြည့်သေးခင်မှာအယောဂရာဇင်ကိုယူထားမယ်အတတီချာချာစနစ်တကျယောဂရာဇဝင်ယူမယ်နောက်ပြီးလို့ရှိရင်ဒီစမ်းသပ်မှုဆိုတာဒီအကိုပူချိန်တိုင်းမယ်ဟိုဆက်လက်ဟိုသွေးခုန်လုံးတိုင်းမယ်သွေးပေါင်ချိန်မယ်အဲ့လိုမျိုးလိုအပ်တာတွေအကုန်လှုပ်ထားပြီးတော့မှတကယ်ဆရာဝန်ကကြည့်တဲ့အခါမှာအချိန်ကတိတ်ပေးစရာမလိုဘဲနဲ့တောင်မှဆရာဝန်အနေနဲ့သူကတီးထင့်တီးထိုက်တာဒီယောဂနဲ့ပတ်သက်လို့ဘယ်လိုဖြစ်နိုင်လဲဆိုတာကိုသူ့အတွက်စဉ်းစားနိုင်မှုအထောက်အကူကြီးအများကြီးရှိတဲ့အတွက်အမှားရင်းကနည်းပါပါတယ
်ဟုတ်ကဲ့ဆရာမဟုတ်ကဲ့ဆိုတော့ဒီဆရာဝန်တွေဘက်ကရောလူနာတွေဘက်ကပါဒီတိုးတက်တဲ့ဒီတိုင်းပြည်တွေကကျန်းမာရေးဆောင်ရွက်မှုစနစ်တွေကအတူယူစရာတွေဘာတွေရှိနိုင်လဲဒီအမေရိကန်ပြည်အောင်စုမှာအခြေဆက်ပြီးဒီလူမှုကျန်းမာရေးလုပ်ငန်းတွေမှာကြွန့်ကျင်တဲ့ဒေါက်တာမင်းမင်းစိုးအမြင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနိုင်ငံလေးတိုးတက်ပေမဲ့လည်းသူပြဿနာနဲ့သူပေါ့နော်သူပြန်ကျွန်တော်ခုလောက်လောက်နေတဲ့Federal Agency ဒီ CDC မှာဆိုရင်လည်းကျွန်တော်ရဲ့ program ကဟိုဟောပေါ့ကျွန်တော်ဆေးရုံဆေးပေးခန်းတွေမှာရှိတဲ့ဟို hospital care healthcare တွေဟိုဟာ quality control ပေါ့နော်ကျွန်တော်တို့ခေါ်တဲ့ healthcare quality control promotion ပေါ့အဲ့ဒါကိုကျွန်တော်တို့လုပ်နေတဲ့ program ဖြစ်တယ်အဲ့တော့ patient safety ကိုကျွန်တော်တို့ဟိုဟာဦးဆိုင်ပြီးလုပ်တယ်ဒါတော့မှတိုးတက်ပါဆိုဒီနိုင်ငံတော်မှာဘာလို့ကျွန်တော်တွေ့ကြုံနဲ့ပြောနိုင်တာဖြစ်တဲ့အတွက်အခက်အခဲတွေအများကြီးရှိနေပါတယ်။ဟုတ
်ကဲ့
တော့ဒီဆိုလိုချင်တာကိုကျွန်တော်တို့ဆရာဝန်ဒီဘိုင်းဟလာဒီဆေးရုံဆေးပေးခန်းဒီဘိုင်းတစ်ခုတည်းနဲ့လှုပ်လို့မရအောင်ဒီကုံလုံးပေါ့နော်ဒီ patient ဘိုင်းရော patient family တွေဘိုင်းရောနောက်ကျွန်တော်တို့ဒီနိုင်ဟိုဗမာပြည်မှာရှိလို့ပဲဒီ professionalassociations တွေအဲ့ဒါတွေအကောင်လုံးဝိုင်းပြီးတော့စုလုံနေရတဲ့သဘောမှရှိတယ်အစိုးရတခုတည်းလည်းမနိုင်ဘူးဆရာဝန်တစ်ဖက်တည်းဘိုင်းနဲ့မရဘူးအားလုံးဝိုင်းပြီ
းဟုတ်တာပေါ့
လုံမှဟိုနည်းနည်းစင်ပြေတဲ့သဘောကြီးရှိနေပါဘောနော်အဲ့တော့အခုဆိုရင်လည်းကျွန်တော်တို့ကျမ်းမာရေး American ပြည်တော်စုကျမ်းမာရေးဝန်ကြီးဌာနတတ်မှတ်ထားတဲ့ကျွန်တော်တို့ဒီမှာ target တွေရှိတယ်ဘယ်နှစ်ဘယ်ချိန်ကာလမှာဘလောက်တိုင်းတာဒီကျမ်းမာရေးနဲ့ကျမ်းမာရေးကိုစေအောင်စေကန်းနေမှာဖြစ်တဲ့ပြဿနာတွေရော့ချသွားမယ်ဆိုတဲ့ target တွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ဒီလိုဆိုရလဲဒီလို target ရှိမှဟို ဟိုလောက်ဟိုကောရှိမှလည်းဟိုတဲ့မှာလောက်ချင်တဲ့သဘောလေးရှိတယ်လေအဲ့တော့ကျွန်တော်အဲ့ target တွေနဲ့ကျွန်တော်တို့သွားနေပါတယ်သွားနေတဲ့အခါမှာကျွန်တော်ပြဿနာပေါင်းစုံတွေကျွန်တော်တွေ့လာတာပေါ့ဗျာ
ဟုတ်ကဲ့
ဆိုရင်တော့ဒါဗမာပြည်တစ်ခုလည်းမဟုတ်ပါဘူးသို့တော်လည်းကျွန်တော်တို့ဒီမှာတစ်ခုตาတာပေါ့เนาะကျွန်တော်တွေ့ကြုံရတော့ဟိုပြဿနာရှိတာကိုလက်ခံတယ်လက်ခံပြီးတော့ဘလို့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတော့အားလုံးဝိုင်းဝန်းဆွေးနွေးကြတယ်ဒါကဒီ Federal Agency တစ်ခုလည်းမဟုတ်ဘူးတခြားဟို Private Organization တွေပါတယ် Patient တွေကိုယ်တိုင်ပါတယ
်
လုံးဆုံးကျွန်တော်တို့ဘလောက်ထိကျွန်တော်တို့ Advisory Committee တွေဟိုမှာထည့်ထားလဲဆိုရင်ဒီဒုက္ခရောက်သွားတဲ့ Patient တွေ Patient Families တွေကိုကျွန်တော်တို့ထည့်ထားပြီးသူတို့ Advisory Committee ထဲမှာထည့်ပြီးကျွန်တော်တို့ဟိုပေါ့နော်ဟိုတစ်ခါကျရင်ကျွန်တော်တို့ကတတိမမှုကွန်မြူနီကျွန်တော်တို့ဟိုဟိုမြေပြင်ခြေနေကိုကျွန်တော်တို့မမြင်နိုင်ရှိတယ်ကျွန်တော်တို့ပါအ
ဲ
ကြတော့ဒီ consumer union နဲ့ consumer advocate တွေ patient တွေကိုကျွန်တော်တို့ထည့်ပြီးတော့အားလုံးဝိုင်းလောက်လောက်ကြအဲတော့ဗမာမှာလည်းအခုဟိုစားသုံးသူတင်းအဖွဲ့တွေဘာတွေပေါ်လာကြပါလဲအဲအမျိုးတွေကိုကျွန်တော်တို့ promote လုပ်ပြရမယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့နောက်တစ်ခုရှိတာကဟိုဆရာဆော့ဆော့ပြောထားတဲ့အထက်မှာဟိုကျွန်တော်လက်ဆွေးနွေးကိုရည်ရွယ်ထားတာတစ်ခုရှိတယ်ဒီလူနာတွေဘက်ကအခွင့်အရေးပေါ့နော်မြန်မာနိုင်ငံမှာကျတော့ဒီစေယုံစေကန်းတွေမှာလူနာတွေဒါမှမဟုတ်လူနာရှင်တွေဘက်ကရောသူတို့ပြဿနာတွေကိုတင်ပြတာမျိုးဒီတင်ပြနိုင်တဲ့အခွင့်အရေးမျိုးတွေဟိုနားရောနားလည်ကြရလားအခွင့်အရေးရောဘယ်လောက်တွေရှိတယ်ဒေါက်တာဆော်ဝင်းအရင်ဆွေးနွေးပြပါအောင်ခင်ဗျဟုတ
်ကဲ့ခင်ဗျဟိုကျွန်မတို့ကဆော်ဝင်းပြောတာလည်းကျွန်တော်လက်ခံပါတယ်ဟိုမှားရင်းရှိတယ်ဆိုတော့မှားတော့မှားမှာပဲဆိုတော့ဒါမှတော့ပုံပေါ်တော့ကျွန်တော်တို့နိုင်ငံမှာတော့လည်းဒီအားနည်းချက်တွေရှိတယ်ပေါ့ဗျာဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့ဆရာဝန်တွေရတဲ့လာကပေါ့နော်ဒါဆိုလို့ရှိရင်ဘလောက်မှမရှိတဲ့အခါကျတော့လူတိုင်းလူတိုင်းကဒီကိုယ့်ရဲ့ကိုယ်ပိုင်ချိန်မှာပေါ့နော်လုပ်နေကြရတယ်ပေါ့လုပ်နေကြမှသာကျွန်တော်တို့ survive လုပ်နိုင်မှာကျွန်တော်တို့အနေနဲ့ကဘာလို့ဆိုလို့ရှိရင်ဒီအစိုးရလုပ်တဲ့မှာဝင်လုပ်တဲ့အခါမှာကျွန်တော်တို့အနေနဲ့ကုသိုလ်နဲ့ပညာရရင်တော်ပြီဆိုတော့စိတ်နဲ့ကိုလုံနေရတော့ပေါ့အဲ့တော့လေလူနာတွေများဟိုပို့ပြီးတော့အထင်ပြရတဲ့အားမှာအားငယ်သွားတာရှိတာပေါ့နော်အဲတချို့ကတော့ဒါလူပေါင်းများစွာရဲ့ different characteristic ပေါ့ဆရာတချို့ကလည်းပိတ်ပြောလောဘကြီးတဲ့အများကြီးကြီးတဲ့ဒါမျိုးရှိတယ်ပေါ့အများကြီးမကြီးတဲ့လူလည်းရှိပါဟိုအမှပြောသလိုပဲပေါ့နော်ကျွန်တော်တို့ဒီမှာလည်းဒီဆရာဝန်ကြီးတွေတချို့ကတော့ဘာလို့လဲဆိုအများကြီး system နေထားတယ် health education ပေးတဲ့လူကတရားဒီတိုင်းနဲ့လိုအပ်တရားပေါ့နော်ဆိုတော့စီချိုဆိုစီချိုအတွက်ပြင်ရပြည့်လို့ပြောတယ်လို့ထားတာလေးလည်းရှိပါတယ်ကျွန်တော်တို့လည်း band set ဖြစ်ပါလေတော်တော်လေးတုံးပါခုနောက်ပိုင်းကျလို့ရှိရင်ကျွန်တော်တို့အဆိုင်ရယောဂါတွေအတွက်ပေးထားတယ်ပေးခြင်းနဲ့ safety နဲ့ပတ်သက်လို့လည်းကျွန်တော်တို့အတော်အသင့်တော့ဟိုပြင်ရပေးထားတာရှိပါတယ်ဥပမာဒီမှာလည်းတိတ်မထင်ပါနဲ့ခုဆိုလို့ကျွန်တော်တော်တော်လေးသတိထားပြီးအလုပ်လုပ်ပါပါတယ်ပေးခြင်းကတိုင်တာလို့
ဟု
တ်ပြီကျန်ရတော့ main လောက်တာတွေကလည်းအများကြီးရှိပါတယ်ဒီခုတော့ကြည့်ရပါလို့ကျွန်တော်တို့ကဒီညနိုင်ငံလောက်တော့မပွင့်လင်းသေးဘူးတော့ကျွန်တော်တို့ရဲ့မှာတချို့တော့သူတောင်းလာလူနာတွေပဲကြသူတို့ဟိုပြောပိုင်ခွင့်စုပိုင်ခွင့်ရှိတယ်ဆိုတော့သိနားမလည်သေးဘူးပေါ့ဟိုဒါတွေတော့ကျွန်တော်တို့ကပို့ပြီးတော့ဟိုအသိပညာပေးပေးရမှာပါသူတို့ဘက်ကလည်း right ရှိတယ်ဆွေးနွေးပိုင်ခွင့်ရှိတယ
်ဟု
တ်ကဲ့ဒီမှာမှရှိတယ်ဆိုတော့ဟိုပို့ပြီးတော့လောက်ရမယ့်ကဏ္ဍဖြစ်ပါတယ
်ဟုတ်ကဲ့
ဆိုမျိုးပြောရင် medical record ကတော့လေကျွန်တော်တို့ကအခုချိန်မှာတော့ကိုစစ်တမ်းနဲ့ကိုတော့တည်ဆောင်နေတာပေါ့ဒါမင်းအင်တာနက်ဘယ်နိုင်ငံကပေါ့မိုင်းအင်္ဂါဆို NHS ဆိုရင်တော့တနေရာတရားပေးချက် record ကတောက်လျှောက်သွားတယ်ပေါ့နော်ဒီ system မျိုးကိုတော့လေကျွန်တော်တော့ပဲဖြစ်သေးပါကျွန်တော်လုပ်ခဲ့တဲ့ကလေးစီမှာလည်းဒီ computerized record လုပ်ဖို့ကျွန်တော်ကြိုးစားနေပါစာတင်ပြီးတော့ account
ဟုတ်ကဲ့ဒါတော့ဆရာဆော့ဆော့ဘန်းပြောသလိုပေါ့ဒီနည်းပညာတို့ထောက်ကူပြုပစ္စည်းတို့ဒီကိစ္စပဲပြန်ပြီးတော့ရောက်သွားတာပေါ့နော်တကယ်တကယ်ရတော့
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲမှာဒီပါဝင
်
ဟုတ်ကဲ့
လူရဲ့လုပ်ချင်တဲ့ဆန္ဒလည်းရေးကြည့်ပါ
ဒါပေါ့ဟုတ်ကဲ့နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမှာသူပါဝင်ဆွေးနွေးဖို့ဥမြင့်ထေးလည်းရောက်နေပါတယ်နမောက်မျိုးကဥမြင့်ထေးဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်လည်းနည်းနည်းဆွေးနွေးကြလာတယ်ဆွေးနွေးကြတာကကျွန်တော်ခင်ဗျားတို့ပြောတဲ့ကျွန်တော်တို့လူနာတွေရဲ့ရတဲ့ရလိုက်တဲ့အခွင့်အရေးနဲ့ပတ်သက်လို့ကျွန်တော်နမောက်ပြည်သူဆွေးနွေးမှာရတဲ့ရလိုက်တဲ့အခွင့်အရေးလို့မရှိပါဘူးမရှိသေးတာဒါလို့လဲဆိုတော့ဆက်ပြောတော့အဲဒီကကျမရဲ့ဝန်ထမ်းတွေကစကားပြောတဲ့ဆာမှာငါတို့ကအစိုးရဝန်ထမ်းဆိုတော့ဆိုင်နဲ့စကားပြောတာဒါပြည်သူဝန်ထမ်းဆိုတော့ဆိုင်နဲ့စကားမပြောတဲ့ဆာကြတော့အငိုက်ထားရတယ်အပြောဆိုထားရတယ်ပေါ့နောက်တစ်ခုကကျွန်တော်တို့ပြီးကြတဲ့မြတ်တာကလေးရှိရင်ကျွန်တော်တို့နမောက်မျိုးပြည်သူဆွေးမှာပြည်နယ်တကွေးနဲ့တွေ့တာကလေးဆယ်ဦးနဲ့ဆယ်ဦးထက်မှရှိရတယ်မနိုင်တဲ့ဆာကြတော့ကျွန်တော်တို့မကိုးကောင်းမဆွေးကောင်းတွေ့တယ်ကောင်းမဆွေးကောင်းမှာ ေးဆောရတယ်ပေါ့နော်။နောက်တစ်ခုကကြတယ်အဲကျွန်တော်ပြောချင်တာတစ်ခုကကျွန်တော်တို့နမန်ကြီးနဲ့ကျွန်တော်တို့မြို့သူညာကျေးရွာမှာကျွန်တော်ကအိဆာကြီးလူနာပြောတယ်မြင်သေးပါ
။ဟုတ်ကဲ့
ပြန်ဆဲဆရာရှိပါတယ်အဲ့ပြန်ဆဲဆိုတာအိဆာကြီးလူနာပါသူ့ရဲ့အမနေမကောင်းလို့နမောက်ဆေးမှာလာပြီးဆေးပြီးတဲ့အခါမှာဒီဟာပေါ့နော်လက်မှာတွန်းထားတဲ့ပိုက်ပေါ့နော်ဆေးထိုးပိုက်ပေါ့ဆေးထိုးပိုက်ကိုဖိနှက်ပြလိုက်တဲ့အခါကျတော့အဲ့လူနာတညာလုံးကျွန်တော်အိမ်မှာအိပ်ပါတယ်တညာလုံးအောငုံနေရတယ်
ဟုတ်ကဲ့
မနေ့ကပြန်ကြရမှာကျွန်တော်ဆေးရုံလိုက်ပြီးတော့ဆရာဝန်ကိုလိုက်ပြောရတယ်ဆရာမတွေလိုက်ပြောရတယ်ပေါ့ဒါကြောင့်ဒီလိုလုပ်ရတာလည်းပေါ့ဒီနာမှာအိတ်မပြောဘူးပေါ့ကျွန်တော်တို့ဒါလို့ဆေးထိုးအတိုက်ဆိုဘာလို့ဖြတ်မပြရတာလဲပေါ့နော်အဲ့ဒါမျိုးလေးတွေရှိတာဟုတ
်ကဲ့ဒါ
လို့ကျွန်တော်တို့နမမြေမှာဒီဒါပေါ့ဘူးမထားနိုင်တဲ့အမျိုးသမီးတွေဆေးထိုးတာလည်းရှိပါတယ်နမောက်ဆေးရုံမှာလ
ည်းဟုတ်က
ဲ့ဒါလို့ဆရာကြတော့မီးဖားမယ်ဆိုလို့ရှိရင်လည်းပတ်စံနေရဈေးစကားတွေအတော်တော်လေးကြီးလုံးပါအဲ့တော့ကျွန်တော်တို့ကဒီစားကကျွန်တော်တို့နမန်ကြီးကဒီအလှမ်းကြီးတဲ့နေရာတွေမှာဆိုဆေးရုံနဲ့အလှမ်းကြီးတဲ့နေရာတွေမှာဆိုလို့ရှိလို့ရှိရင်မတူတဲ့နဲ့တူရတဲ့မိမွားနိုင်တဲ့အမျိုးသမီးတွေလည်းရှိပါတယ်။အဲ့တော့ကျွန်တော်တို့နမန်ကြီးတွေကိုဟိုကျွန်တော်တို့ကဒီကြမ်းကျင်တဲ့ဆရာဝန်တော့နော်အဲဒါမျိုးလေးကျွန်တော်တို့ကဒီဖြည့်ဆန်းလေးပေါ့ကျမရေးကျင်တဲ့ဆေးကျွန်တော်တို့ကချပေးသေးတယ်နော်ကျွန်တော်တောင်းဆိုတာပေါ့နော်
။ဟုတ်ကဲ့ခင်ဗျ။ဟိုကျွန်တော်ထင်တာတော့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟိုဥမြင့်သေးပြောတာတော့ဟိုပေါ့လေဥမြင့်သေးအဲဒီနမောက်မျိုးအတွေ့အကြုံနဲ့ပြောရဆိုကျွန်တော်ထင်ပါတယ်ဒီလိုအခြေအနေတွေကဒီမြန်မာနိုင်ငံတဝမ်းလုံးမှာတော့ဒီလိုအခြေအနေအနေနဲ့အများဆုံးနေရာတိုင်းမှာကြုံနေရတယ်တူပါဒါကြောင့်လဲကျွန်တော်တို့ဟိုအခုလိုဆွေးနွေးဖြစ်တာပါအခုကတခုတ်ကျွန်တော်ထပ်ပြီးတော့ဆက်စွားဟိုဆွေးနွေးနေတဲ့အပိုင်းကိုကျွန်တော်ပြန်ကောက်ချင်တာဒီလူနာတွေအခွင့်အရေးနဲ့ပတ်သက်လို့ဆွေးနွေးချင်တာပါကျွန်တော်တို့ဒီလောက်ဆိုအနည်းဆုံးအိန္ဒိယချင်းကျွန်တော်ထိုင်းလိုနိုင်ငံမျိုးမှာတော့ဆေးရုံဆေးခန်းတွေမှာလူနာအခွင့်အရေး patients rights ဆိုပြီးတော့ဟိုလူမြင်သာထင်သာကတ်ထားတာမျိုးတွေရှိပါတယ်ကျွန်တော်မြန်မာနိုင်ငံမှာဟိုအဲ့လိုအလေးထားလဲတိတ်မရှိသေးဘူးလို့ထင်ပါတယ်ဒေါက်တာမြင်ဦးဟိုအတွေ့အကြုံရပြောပါအောင်ခင်ဗျာကျွန်တော်လူနာအခွင့်အရေးကဘယ်လောက်များရှိတယ်မြန်မာပြည်မှာဆေးရုံဆေးခန်းကတော့ကျင်းရတ
ာမရှိဘူးဒါနဲ့လူနာတွေကမကျေနပ်ရင်တန်ရမယ်တန်ကြတာစိတ်နဲ့ပြီးတာဒါမျိုးတွေတော့ရှိတယ်ပေါ့နော်အဲ့လိုနေရတယ်ကတကယ်တော့အခွင့်အရေးနဲ့တာဝန်ပေါ့နော်။ညာဟာရောက်လာတဲ့ညာတော်ဆေးရုံကဆေးခန်းတွေမှာတက်ထားရမယ်။ညာရဲ့အခွင့်အရေးဟာဆီယောင်းဘူးဆိုတာဆီယောင်းပါပွဲဘလို့တင်ညာကိုတက်ကြမှာလဲဆိုတာဒါလည်းနာမည်ရအစကိုသိရမှာပေါ့နော်။သူရဲ့လုပ်တဲ့ဘလောက်ရှိတယ်ဒါတွေဆီယောင်းကလူနာရဲ့သိတိုင်းလို့ရှိတယ်။ဒါပေမဲ့လူနာရဲ့ယောဂအခြေအနေနော်ယောဂအခြေအနေနောက်ပါသူ့ရဲ့ကုဏ္ဏလမဒီဘာဖြေးတွေပေးထားတယ်လေသူ့ရဲ့နာမည်တွေနဲ့ပေါ့နော်။လူနာသိတယ်ရဲ့နာမည်ကုန်ပြီရှိတယ်ဘုရားဆိုတခြားဟာကြာကျွန်တော်တို့ဖြစ်ပြနေတာကဆေးရုံဒီနာမသိအောင်ပြရပါတော့เนาะ record ထဲမှာတော့မသိအောင်ရေးရတယ်ပေါ့သူတို့ချင်းချင်းနဲ့ပြည့်ရဲ့နာမည်မျိုးတွေပေါ့အဲ့တော့ဒါတွေကဒီနာရဲ့အခွင့်အရေးကိုချိုးပေါက်တာပေါ့ဒီနာဟာဘာဆေးတောင်းလဲဆိုတာသိရမယ်ဘယ်လိုချိန်တောင်းရမလဲဆိုတာသိရမယ်ဘယ်နည်းချာသိရမယ်ဘယ်တော့ပြန်လာပြရမလဲဆိုတာသိရမယ်နောက်ကလူနာဟာဆံကိုမေးတိုင်းဝင်ရှိတယ်ဒီကုန်နေအခုဆိုကျွန်တော်တို့သုံးခွင့်အပေါ်မှာနေကအဲ့တမတာလေးချိုးရောနေရာမှာရှိရပါတော့။ဒီနေရာကြီးဥဆောင်ဝင်ပြောသလိုပေါ့။ဟိုနေတော်တော်များများကျေလို့မဟုတ်ပါဘူး။အချိန်ကိုလုပြီးလုပ်နေရတယ်။နောက်ကဒီဇယ် working condition ပေါ့။ CNO နေတဲ့ကိုနေအနေခါမှာလို့ကျွန်တော်ကအခန်းကောင်းကောင်းနဲ့နေရာကောင်းကောင်းနဲ့ပေးထားတာတွေမဟုတ်ဘူး။နောက်ကတော့ဒီပေးပေါ့နော်။ဒီလိုလုပ်ငန်းနဲ့ရပိုင်ခွင့်တစ်ခါကတော့ဆက်ထားပါတော့။ဒီကနေ့ကလည်းဆက်ရှင်မှာအရင်နေတယ်။နောက်ကဒီနေ့ကာလမှာ CNO တယောက်ကိုကျွန်တော်က training tutorial လေးပေးထားတဲ့အခါမှာဒီပြင်ပမှာစကားသမားတယောက်ကတနေ့ကို3000 4000 5000ကျားမနေတော့ပါလေအဲ့တော့သူကတနေ့5000ဝင်နေတယ်ဆိုလို့ရှိရင်ဆီအောင်လက်လာတယ်တော့မှအများကြီးသဘောရှိတာပေါ့နော်ကိုယ်ပိုင်လုပ်ပြီး
တော့
ဆောင်းလက်လာမဖြစ်ဆက်တော့ဆိုတော့ဆီအောင်နေရလဲအပြင်မှာလုပ်ပြီးတော့သူကပို့တဲ့အချိန်ပိုင်းလေးမှာပြင်ပမှာသွားလုပ်ရမျိုးရှိတယ်အဲ့တော့ဒါဒီလိုလုပ်ရင်းနဲ့လူနာရဲ့အခွင့်အရေးတွေကျွန်တော်ကမချိုးဖောက်ပြရပေါ့နော်အဲ့တော့လူနာကဆီအောင်ပိုင်းအောင်တကိုင်းထားလိုက်ဒါကငါတို့ဒါတွေသိကြတယ်ဒါတွေမေးပိုင်ခွင့်ရှိတယ်ဆရာကရှင်းပြရမယ်เนาะเนาะဆရာကယောဂအခြေအနေကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးနောက်ကဆရာကကိုယ်စမ်းသပ်နေတာတို့မို့ရှင်ကိုယ်သူတည်နာသူညာလူနာသိပိုင်ခွင့်ရှိမယ်ဒါပါရကျွန်တော်တို့မှာဖြစ်တာကတချို့စီမံကိန်းတွေမှာလာတယ်ဒီလူနာတို့အစင်းနဲ့ထက်လိုက်တယ်လူနာမသိဘူးပေါ့เนาะနောက်လူနာရဲ့ informed consent ကိုခေါ်တာပါလူနာတွေကျွန်တော်က information အပြည့်ပေးပြီးမှလူနာကသဘောတူညီပေးရမယ်နောက်လူနာကငင်းဆန်ပိုင်ခွင့်ရှိတယ်အခုကဒီလိုမျိုးဖြစ်နေပြင်တော်လုံးမေးပြီးထုံပြချင်းအဲ့ဒီဒီစကွဲကွဲတဲ့ရှင်ကိုသဘောတူပါသည်ဆိုလက်မှတ်ထိုးလိုက်တယ်။ဒါပေမဲ့အဲ့ဒီလူနာကိုမြင်လိုက်တဲ့အခါကျတော့သူ့ကိုခွဲစိတ်တာလားစမ်းသပ်တာလားပရိုစီဂျာလုပ်တာလားဆိုတာလူနာမသိချင်ဘူး။
တော့ပတ်စံဘယ်လောက်ပေးရမလဲဆိုတော့သူသိတယ်အဲ့တော့ဒါတွေကောင်းကောင်းလူနာကို information အပြည့်အဝပေးရမယ်ရောဂါရာဇဝင်ဈေးနဲ့ဖြစ်နိုင်ခြေပေါ့နောက်ထပ်ဒီလိုမကုရင်နောက်ထပ်ဘယ်လိုကုနိုင်သေးတယ်လဲဆိုတာလူနာသိတယ်မရှိတယ်ဒီကဒီတစ်ခုပဲဆိုတော့ဓာတ်ကင်မယ်ဓာတ်မကင်ရင်တခြားပါလုပ်နိုင်သေးတယ်လူနာသိမှာမယ်ပြီးတော့ဒီရောဂါကိုသူမျိုးဆန်လိုက်လို့ဘာတွေဖြစ်လာနိုင်မလဲဆိုတာလူနာကိုအသိပေးရမယ်အဲ့ဒါမှလူနာကသူမြင့်ဆိုင်ကြရင်ဘာဖြစ်လဲကသူတို့တိုင်းသိနေသိပြီးသူဆုံးဖြတ်တယ်သူဆုံးဖြတ်တယ်ကသူမြင့်ဆိုင်နဲ့မြင့်ဆိုင်နဲ့မြင့်ဆိုင်တာကိုဆောင်ဝန်တက်ခံပေးရမယ
်ဟုတ်ကဲ့
သူမြင့်ဆိုင်နေတာကိုတစ်ခါကျမင်းကောင်းဖို့အတွက်လုပ်တာပါပဲဆိုပြီးတော့အတင်းချလူနာရဲ့ဘောဆန္ဒမပါပဲလို့မြင်ရင်ဒါလူနာရဲ့အခွင့်အရေးကိုချော်လာဖြစ်တယ်အဲ့တော့ဒီလားတော့များများသူတို့ရဲ့အခွင့်အရေးဒါရှိတယ်ဆိုတာမသိကြဘူးဖြစ်နေပါတယ
်ဟုတ်ကဲ့ဟိုကျွန်တော်ဆရာမတော်ကင်ဆောင်းဝင်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ကဟိုလက်တလုံးမှာတော့မြန်မာနိုင်ငံလူတွေကတော့ဒီဟိုလူနာခွင့်ရေးပိုင်းလည်းမသိဘူးနားမလည်ဘူးဆိုတော့ဟိုလူနာတွေဘက်ကတော့ဘာမှဟိုလူနာတွေကိုလည်းဟိုပြောနိုင်စွနိုင်တဲ့အတွေ့အကြုံကလည်းမရှိဘူးဆိုတော့ကျွန်တော်ဒီအနောက်နိုင်ငံတွေမှာကျတော့ဒီအလေးထားတွေတော်တော်လေးထွန်းကားနေပြီဆိုတော့ဒါအခုစောစောပိုင်းကကျွန်တော်ပြောနေရတာဆရာဝန်တွေဘက်ကပြင်သင့်တာတွေကြီးပဲပေါ့နော်ကျွန်တော်တို့ကဟိုလူနာတွေဘက်ကဒီ consumer တွေဘက်ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဘက်ကဟိုလူနာတွေဘက်ကဘာတွေလုပ်တင်တယ်လို့မြင်လဲဆရာမ
ဟုတ်ပါလေဒီမှာအဲ့နည်းနည်းဟိုဆရာမြင့်ပြောတာကိုဖြည့်ပြီးပြောချင်လို့ပါဘာဒီလူနာခွင့်ရေးစာအခုဟာကဟိုလူခွင့်ရေးလေးလာတဲ့လူတွေဒီပညာရပ်ပိုင်းကိုဟိုလူခွင့်ရေးတို့ကျန်းမာရေးဆိုင်ရာအခွင့်အရေးတို့ဒီပညာရပ်ပိုင်းမှာဟိုအထူးပြုလေးလာထားတဲ့လူတွေကသိတာကိုတဘောကတော့ဆရာမြင့်ဦးဆိုရင်ဒီဘာသာရပ်ကိုလေးလာထားရဲ့ဆိုတော့သိတယ်ဒါပေမဲ့ဟိုဒီတိုင်းပဲပြောနေလို့ရှိရင်ဟိုအခွင့်အရေးဆိုတာကဟိုမှန်မှန်ကန်ကန်ကျင့်သုံးဖို့လည်းလိုတယ်လေအခွင့်အရေးခွင့်အရေးဆိုပြီးတော့ဟိုဒီအခွင့်အရေးကိုအလွဲသုံးစားလုပ်တာမျိုးလဲဟိုဖြစ်ရင်မကောင်းဘူးပေါ့အဲ့တော့ကျမတို့စီမှာလိုအပ်နေတာကဒီလူနာအခွင့်အရေးစာဘာလဲဆိုတာကိုလူနာတွေကတီးဖို့လိုတယ်လို့ဆရာဝန်တို့ဒီကျန်းမာရေးပြည်သူစောင့်ရှောက်မှုလုပ်နေတဲ့အဲ့ဒီမှာပါဝင်ပတ်သက်နေတဲ့လူတွေအကုန်လုံးကလည်းတီးဖို့လိုတယ်လीအဲ့တော့ဒါဟာလူနာခွင့်ရေးတွေကဘာတွေရှိလဲခုနဆရာမြင့်ဦးပြောတဲ့ဟာဟိုလူနာတွေဘက်ကလည်းသူတို့ရဲ့အခွင့်အရေးကဘာတွေရှိလဲဒီအခွင့်အရေးကိုလည်းမှန်မှန်ကန်ကန်တုံးရမယ်ဆရာဝန်ကိုနာမည်ချက်ချင်တာနဲ့ဟိုတရားစွဲချင်တာနဲ့အလွဲသုံးစားလုပ်တာမျိုးလည်းမဖြစ်တင်ဘူးအဲ့တော့တခြားနိုင်ငံတွေမှာဒီကနေဒါနိုင်ငံအပါအဝင်ဟိုမလေးရှားတို့ဘာတို့တခြားနိုင်ငံတွေမှာလည်းကျမဒီ WHO ရဲ့ website မှာတွားကြည့်တဲ့အခါမှာတွေ့တယ်သူတို့ကဘယ်လိုလဲဆိုရင်လူနာအခွင့်အရေးဆိုတဲ့ဥပဒေလိုမျိုးပေါ့နော် policy မျိုးကိုသူတို့
အားထားရဲ့ဆရာမကြီးကျွန်တော်တို့ဆွေးနွေးပွဲအခြေခံလည်းဒီလောက်ပဲရတဲ့အတွက်ဟိုနောက်လင်းတင်းတော့မှဆက်ပြီးဆွေးနွေးကြတာပေါ့နော်ဟိုပါဝင်ဆွေးနွေးကြရတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
ကောင်းလေဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်ကာနိညာချန်ထရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင် VOA ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်ရှင်
Ukraine ဆိုရဲတဖက်သက်အပြစ်ခံရစစ်ထားတဲ့ကာလတက်တန်းကုံဆုံးသွားတာမျိုးရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုစစ်တပ်ကစစ်ဆင်မှုအသစ်တွေစတင်နေပါပြီ Ukraine သမ္မတ Petro Poroshenko ကလည်း Ukraine နိုင်ငံအရှေ့ပိုင်းဆယ်ရကြာတဖက်သက်အပြစ်ခံရစစ်ထားတာကိုတက်တန်းမတိုးတော့ဘူးလို့ပြောဆိုလိုက်ပြီးသဘုံတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့လှုံ့ဆော်မယ်လို့ကြေညာခဲ့ပါတယ် Iran ရဲ့ပါလီမန်အသစ်ဟာဝန်ကြီးချုပ်အသစ်မရွေးနိုင်မဲ့သူတို့ရဲ့ပထမဆုံးဆွေးနွေးပွဲကိုအဆုံးသတ်လိုက်ပါပြီဥပဒေပြုအမတ်တွေ April ရွေးကောက်ပွဲအပြီးကတင်းမှာပထမဆုံးတွေ့ဆုံလာဖြစ်ပါတယ်ကမ္ဘာအကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ BNP ဘဏ်ဟာအမေရိကန်ဆိုးကအရေးယူတန်းခတ်ထားတဲ့မြန်မာပါဝင်တခြားနိုင်ငံတွေနဲ့ငွေကြေးဆက်နွယ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဝန်ခံလိုက်ပြီးအမေရိကန်တရားရုံးကဒေါ်လာငွေတန်ပေါင်း 8,900 ပေးလျော်ဖို့အတွက်သဘောတူညီလိုက်ပါပြီကနေ့ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားရှုံးထွက်ပွဲကိုဒီကနေ့ရှင်ပြန်ပြီးရင် quarter final အတွက်အသင်း၈သင်းပဲကျန်တော့မှာပါဆာပါလိုမှာကျင်းပမယ့်ပွဲမှာရှုံးပွဲမရှိသေးတဲ့အာဂျင်တီးနားနဲ့ဆွစ်ဇာလန်တို့ကစားကြမှာဖြစ်တယ်လို့ဆာဗေတော့မှာတော့အမေရိကန်နဲ့ဘယ်လ်ဂျီယမ်အသင်းတို့ရှင်ပြန်ကစားကြမှာဖြစ်ပါတယ်အမေရိကန်အသင်းနေနဲ့အားတက်ဖွဲ့ကတော့အဖွင့်ကစားပွဲမှာဒဏ်ရာရခဲ့တဲ့အရှေ့တန်းလူကကနေ့မှာဆစ်ချက်အောင်မြင်ပြီးတော့ဝင်ပြီးကစားနိုင်မှာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lu ဖြစ်ပါတယ်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA1.2/1.3 များအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျွန်မကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.